From the Voice of America, Washington.
Welcome to the Voice of America in Burmese.
ပင်လယ်ဇမ္မာတောတာရှင်များရှင် view american တက္ကသိုလ်2023ခုနှစ်ဇူလိုင်လ17ရက်အင်္ဂါညပိုင်း view မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ American ပြည်အောင်စု Washington DC မြို့တော်ကနေတိုက်ရိုက်အထုံးလင်းပေးနေပါပြီရှင်view radio season ကို line to meter 3251တို့အပြင် line lambda meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညတော့အစီအစဉ်လေးကိုကျွန်မအလေးမာကအစီအစဉ်မှုဖြစ်တောင်းရင်တင်ဆက်ပေးပါပါရှင်
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုတော့အလိမ္မာနဲ့တူတူပြပြပေးသွားမှာပါဒီညအတွက်ထူးခြားတဲ့သတင်းတွေကတော့အာဆီယံရဲ့နိုင်ငံများ၏ဝင်ကြီးတွေစီးပွေးနဲ့ဆက်ဆက်စီးပွေးတွေကိုဒီကနေ့ပဲစတင်လိုက်ပါပြီအိန္ဒိယနိုင်ငံကမြန်မာနိုင်ငံကိုစစ်လက်နက်နဲ့နှီးပညာတွေပေးပို့ရောင်းချတာတွေမလုပ်ဖို့အတွက် Justice for Myanmar အဖွဲ့ကဒီနေ့ပဲတောင်းဆိုလိုက်ပါတယ်ဆွီဒင်ကို NATO အဖွဲ့ဝင်ဖြစ်ပါဝင်ခွင့်ရဖို့အပြည့်အဝယုံကြည်တယ်လို့လည်း NATO အဖွဲ့အတွင်းမှူးချုပ်ကဒီနေ့ပဲပြောလိုက်ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြပြပေးသွားမှာပါ
ဟုတ်ကဲ့ပါရှင်အခုလောနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားမှာပါအခုကြောင့်ပိုင်းနားဆင်ရမယ့်တယ်မှာတော့ KNY ဒေတာမှာတိုက်ပွဲတွေကြောင့်ဒေတာခံပြည်သူထောင်ထဲကြီးထိုင်းနိုင်ငံဘက်တိတ်ဆောင်ခဲ့ကြရပါတယ်
那场交易对开采商会让我们那那路过商业太强要吧估价的好不我们估价的好多少细节在分里面嘛
စစ်ပေးဆောင်တွေကိုကူညီပေးနေသူတူကပြောသွားတာပါဒီကြောင့်သတင်းပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူ DVB နဲ့မင်းစီမရုပ်တံတို့ကိုအရေးယူဖို့စစ်ကောင်စီပြင်ဆင်တာအပောင်းဝင်အစုပ်လေးပြုံရောင်းတာယောဂါကြောင့်ရန်ကုန်မြို့ကပုဂ္ဂလိကအကြောင်းတချို့ပိတ်တာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့ဆက်သွယ်မင်းညာကနောက်အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဒါတွေကိုမတင်ဆက်ပေးခင်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ခင်လင်းနဲ့အတူပြောပြပေးပါပါရှင်
ရှိတာရှာနိုင်ငံများအတင်အာဆီယံရဲ့နိုင်ငံများ၏ဝင်ကြီးတွေအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုဒီကနေ့မှာပဲအင်ဒိုနီးရှားနိုင်ငံဂျာကာတာမြို့မှာစတင်ကျင်းပနေပါပြီ။အဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်တဲ့မြန်မာစစ်ကောင်စီရဲ့နိုင်ငံများ၏ဝင်ကြီးတက်ရောက်တာတော့မတွေ့ရပါဘူး။မြန်မာအရေးအာဆီယံရဲ့ဖြည့်ရှင်းကင်တွယ်မှုတွေမှာအောင်မြင်ဖြစ်နေတဲ့အချိန်အာဆီယံနိုင်ငံတချို့နဲ့တရုတ်နိုင်ငံကြားရေပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေရှိနေတဲ့တောင်တရုတ်ပင်လယ်ပြင်မှာတင်းမာမှုတွေနဲ့ဒေတာတွင်လက်နက်တပ်ဆင်မှုတွေပေါ်စိုးရိမ်နေတဲ့အကြောင်းတွေထုတ်ဖော်ပြောဆိုမှုတွေရှိနေချိန်မှာပဲအခုလိုနိုင်ငံများ၏ဝင်ကြီးတွေတွေ့ဆုံဆွေးနွေးကြတာပ
ါ The maintenance of peace and stability in the region is our priority. It is our foundation to turn the region.
ဒေတာတွင်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုထိန်းသိမ်းမှုဟာကျမတို့ဦးစားပေးဆောင်ရွက်မယ့်ကိစ္စတွေပါဒီဒေတာကိုဖွံ့ဖြိုးတိုးတက်မှုရဲ့ဘ ਹੁ ချက်မှတစ်ခုအဖြစ်ပြောင်းလဲရေးအတွက်အခြေခံချမှတ်ထားပါတယ်။ဒါကြောင့်လည်းအရှိတောင်အာရှဒေသကိုနျူကလ িয়ার လက်နက်ကင်းမဲ့တဲ့ဒေသတစ်ခုဖြစ်အောင်လှုပ်ဆောင်ရပါမယ်ဆိုပြီးအင်ဒိုနီးရှားနိုင်ငံဈာယီဝင်ကြီးရန်နိုမာဆူဒီကအဖွင့်အမင်းကုန်မှာပြောဆိုသွားပါတယ်။ဇူလိုင်လ17ရက်နေ့ကနေ14ရက်နေ့အထိအာဆီယံနိုင်ငံဈာယီဝင်ကြီးတွေအင်ဒိုနီးရှားနိုင်ငံမှာတွေ့ဆုံကြတာပါ။အရှိအာရှထိပ်သီးညီလာခံနဲ့အာဆီယံဒေသတွင်ဖိုရမ်တွေဆက်လက်ကျင်းပတဲ့အခါမှာတော့အမေရိကန်နိုင်ငံဈာယီဝင်ကြီးအန်တိုနီဘလင်ကင်နဲ့ရုရှားနိုင်ငံဈာယီဝင်ကြီးဆာဂေးလက်ဗရော့တို့အပါအဝင်အာဆီယံမိတ်ဖက်နိုင်ငံတွေကနိုင်ငံဈာယီဝင်ကြီးတွေတက်ရောက်ဆွေးနွေးကြမှာဖြစ်ပါတယ်ရှင်။
အိန္ဒိယနိုင်ငံအနေနဲ့မြန်မာကိုစစ်လက်နက်နဲ့နှီးပညာတွေပေးပို့ရောင်းချတာတွေမလုပ်အောင်တားမြစ်ပေးဖို့သမ္မတအမ်မနျူအယ်မက်ခရွန်ကိုအိန္ဒိယဝန်ကြီးချုပ်နရိန်ဒရာမူဒီနဲ့နရိန်ဒရာမူဒီရဲ့ပြည်ထောင်နိုင်ငံခီးစဉ်မတိုင်ခင် Justice for Myanmar JFM အဖွဲ့ကဒီကနေ့တောင်းဆိုလိုက်ပါတယ်မြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုစောင့်ကြည့်အစီရင်ခံနေတဲ့ JFM အဖွဲ့ရဲ့ထုတ်ပြန်ချက်မှာ2021ခုနှစ်ဖေဖော်ဝါရီလ1ရက်အာဏာသိမ်းပြီးကတည်းကစစ်ကောင်စီလက်ထက်လက်အောက်လူပေါင်း 3,800 တိစုံခဲ့ပြီးဖြစ်ကြောင်းဖော်ပြထားပါတယ်။ဇူလိုင်လ13ရက်ကနေ14ရက်နေ့အထိလာရောက်မဲ့အိန္ဒိယဝန်ကြီးချုပ်မိုဒီရဲ့ပြင်သစ်ခီးစဉ်အတွင်းအိန္ဒိယကစစ်လက်နက်ပစ္စည်းတွေနည်းပညာတွေကိုမြန်မာစစ်ကောင်စီကိုဆက်လက်ရောင်းချနေတဲ့အပေါ်ပြင်သစ်ရဲ့စိုးရိမ်မကင်ဖြစ်မှုတွေကိုအလေးပေးပြောဆိုဖိအားပေးဖို့ JFM တောင်းဆိုထားပါတယ်။ဒါအပြင်တကယ်လို့အိန္ဒိယကမြန်မာစစ်ကောင်စီကိုလက်နက်ပစ္စည်းနည်းပညာတွေဆက်ပြီးရောင်းချပေးပို့နေမယ်ဆိုရင်ပြင်သစ်အနေနဲ့အိန္ဒိယကိုတင်ပို့နေတဲ့စစ်လက်နက်နည်းပညာတွေရပ်ဆိုင်းထားမယ်ဆိုတဲ့အခြေအနေမျိုးထားပေးဖို့လဲ GFM ကပြင်သစ်သမ္မတမက်ခရွန်ကိုတိုက်တွန်းထားပါတယ်။အိန္ဒိယနိုင်ငံဟာတရုတ်နဲ့ရုရှားပြီးရင်မြန်မာနိုင်ငံကိုတတိယမြောက်လက်နက်အများဆုံးတင်ပို့နေတဲ့နိုင်ငံဖြစ်ကြောင်း GFM ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။
ဆွီဒင်နိုင်ငံကို NATO အဖွဲ့ဝင်ဖြစ်ပါဝင်ခွင့်ရမယ်လို့အပြည့်အဝယုံကြည်ကြောင်း NATO အဖွဲ့အတွင်းမှူးချုပ်ရန်စတော်တန်ဘတ်ကဒီနေ့ပဲပြောလိုက်ပါတယ်။ မဟာမိတ်ခေါင်းဆောင်တွေစုဝေးရောက်ရှိနေတဲ့လစ်တူရေးနီးယားထိတ်နေတိုးထိတ်သည့်အစည်းအဝေးကနေနေတိုးအဖွဲ့ဝင်ဖြစ်ချင်တဲ့ယူကရိန်းရဲ့ကိုယ်ပိုင်ဆန္ဒနဲ့ပတ်သက်ပြီးခိုင်မာပြီးအပြုသဘောဆောင်တဲ့သတင်းစကားတွေပေးပို့မှာဖြစ်တယ်လို့လည်းစတော်တန်ဘက်ကပြောခဲ့ပါတယ်။မဟာမိတ်တွေဟာအပိသက်ထုတ်ပြန်ချက်စာသားအတွက်စကလုံးအသုံးနှုန်းကိုအခြေတင်ဆွေးနွေးခဲ့ကြပြီးမြန်မာကျူးကျော်စစ်ဆက်ဖြစ်နေချိန်ယူကရိန်းကိုနေတိုးအဖွဲ့တွေဝင်ရောက်ပြီးအတွက်ကတော့မစင်စားသေးဘူးလို့သဘောတူခဲ့ကြပါတယ်။စစ်ပွဲတစ်ခုဖြစ်နေချင်းအဖွဲ့ဝင်ဖြစ်လာရင်အဖွဲ့ရဲ့သဘောတူညီချက်အပိုင်ငါးမှာပါတဲ့အဖွဲ့ဝင်တနိုင်ငံကိုတိုက်ခိုက်ခြင်းဟာအဖွဲ့ဝင်အားလုံးကိုတိုက်ခိုက်ခြင်းလို့သတ်မှတ်ရမယ်မူကိုမဟာမိတ်အဖွဲ့ကကျင့်သုံးဖို့လိုလာမှာဖြစ်ပါတယ်။တူရကီသမ္မတအာဒိုဝင်နဲ့ဆွေးနွေးပြီးတဲ့နောက်မှာလည်းဗီနီးယပ်စ်မှာလုပ်နေတဲ့နေတိုးထိပ်သီးအစည်းအဝေးဟာပွဲမစခင်ကတည်းကတမိုင်းဝင်မှတ်တိုင်တစ်ခုဖြစ်နေပြီလို့လည်းစတော်တန်ဘက်ကပြောကြားခဲ့ပါတယ်။အရင်တုန်းကတော့ဆွီဒင်ဟာကတ်စစ်သွေးကြွတွေနဲ့တခြားလုံခြုံရေးအရာအန္တရာယ်ရှိနိုင်တဲ့အဖွဲ့တွေကိုကင်တွယ်မှုပြောင်းညံလုံးတယ်လို့တူရကီဘက်ကယူဆပြီးဆွီဒင်ကို32နိုင်ငံမြောက်နေတိုးအဖွဲ့ဝင်ဖြစ်ရေးကန့်ကွက်ခဲ့တာပဲဖြစ်ပါရဲ့ရှင်
။ယူကရိန်းနိုင်ငံမြို့တော်ခီယက်ဖ်နဲ့နိုင်ငံတောင်ပိုင်းကအိုဒက်ဆာစိတ်ကမ်းမြို့တို့ကိုရုရှားကအီရန်လို့ရှာဟတ်ဒရုန်းယာဉ်တွေနဲ့တိုက်ခိုက်ခဲ့တယ်လို့ယူကရိန်းအရာရှိတွေကဒီကနေ့ပြောပါရယ်။ရုရှားတို့လွတ်တင်လိုက်တဲ့ဒရုန်းယာဉ်26စင်းကိုပစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါရယ်။ပြကြလာတဲ့ drone ရဲ့အပိုင်းစာတွေကလူနေအိမ်တချို့ကိုထိမှန်ပျက်စီးကုန်တယ်လို့လဲဆိုပါရယ်။ Odessa data အုတ်ထုတ်ရေးမှု Oleg Keeper ကတော့ drone ရဲ့နှစ်ခုကအုတ်ထုတ်ရေးတိရှိရာအဆောက်အဦးကိုထိမှန်ခဲ့ပြီးပြကြလာတဲ့ drone ရဲ့အပိုင်းစာတွေကအနီးအနားမှာရှိတဲ့နှံစားတည်နှံတွေတိုးလောင်ထားတဲ့ဂိုဒေါင်နဲ့တခြားတိုးလောင်ယုံတစ်ခုတို့ကိုထိမှန်ပြီးမီးလောင်သွားတယ်လို့ပြောပါရယ်။ Odessa data ဟာပင်လယ်နက်ကတဆင့်ယူကရိန်းရဲ့ကောက်ပဲတည်နှံတွေပြပတင်ပို့ခွင့်ရရေးကုလသမဂ္ဂတူရကီနိုင်ငံတို့ရဲ့ဂျားဝင်ဆောင်ရွက်ပေးမှုကြောင့်ရုရှားနဲ့သဘောတူညီမှုရရှိထားတဲ့အရေးပါတဲ့စိတ်ကမ်းတစ်ခုလည်းဖြစ်ပါတယ်။ဒီသဘောတူညီချက်အရရုရှားတို့ကလည်းစားသောက်ကုန်နဲ့ဓာတ်မြေဩဇာတင်ပို့ခွင့်ရရှိနေတာဖြစ်ပါတယ်ရှင်။
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထုံမီတာ32 kHz 9303ညနဲ့9383ညလိုင်းထုံမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလံမီတာ190 kHz 1505အနေနဲ့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။အင်္ဂါညချမ်း VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါ။အာဖရိကလေပိုင်းကချက်နိုင်ငံနဲ့အိမ်နီးချင်းဆူရန်နိုင်ငံကနေထောင်နဲ့ချီတဲ့လူတွေနေဆက်ဖြတ်ကျော်ဝင်ရောက်နေတယ်လို့ကုလသမဂ္ဂစာနယ်ဇင်းအေဂျင်စီကပြောပါရယ်ကမ္ဘာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကြီးအကဲကအရက်ဆက်ဆုံးသောပြည်တွင်းစစ်လို၃လုံးဖော်ပြထားတယ်ဆူဒန်ရဲ့ပြည်တွင်းစစ်အကြမ်းဖက်မှုတွေကနေလွတ်မြောက်ဖို့အတွက်လူတွေကအခုလိုထွက်ပြေးလာကြတာပါဆူဒန်နိုင်ငံဖာဒါဒေတာကနေလူပေါင်း2000ဟာပြီးခဲ့တဲ့သတင်းပတ်အတွင်းချက်နိုင်ငံနေဆက်မြို့ငယ်လေးဖြစ်တဲ့အာဒရီကိုရောက်ရှိလာတယ်လို့ကမ္ဘာစန္ဒေးခါအစီအစဉ်ကဒီနေ့ပဲထုတ်ပြန်ပါတယ်။လူမျိုးရေးအကြမ်းဖက်မှုတွေတိုးမြင့်လာတဲ့အတွက်ဒါဖာဒေတာကနေထွက်ပြေးလာတဲ့အရက်သားတွေဟာဒဏ်ရာပြင်းပြင်းထန်ထန်ရနေခဲ့ကြတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ WFP ရဲ့ထုတ်ပြန်ချက်အရဒါဖာကနေချက်နိုင်ငံနယ်ကိုဖျက်ကူးလာတဲ့ကလေးငယ်တွေရဲ့ဆေးရကင်နှုန်းခန့်ဟာအဟာရချို့တဲ့နေတယ်လို့လည်းပြောထားပါတယ်။ဧပြီလတည်းကစတင်ဖြစ်ပွားခဲ့တဲ့ဆူဒန်စစ်တပ်နဲ့RSF ကြီးသူစစ်တပ်ဖွဲ့တွေကြောင့်လက်အတန်ကြာတိုက်ပွဲတွေကြောင့်ဒုက္ခသည်ပေါင်း 23,000 ရှိလာပြီဖြစ်ပြီးဆူရန်နိုင်ငံကနေချက်နိုင်ငံကိုဖျက်ကျော်ဝင်ရောက်လာသူပေါင်းကတော့ 38,000 ရှိသွားပြီဖြစ်ပါတယ်ရှင်
ဆူဒန်နိုင်ငံမှာပြီးခဲ့တဲ့လအတွင်းပြုလုပ်ခဲ့တဲ့ဆန္ဒပြပွဲတစ်ခုမှာအစ္စလမ်ဘာသာဝင်တွေရဲ့ကိုရန်ကျမ်းစာအုပ်ကိုမိရှုခဲ့တဲ့လုပ်ရက်ကိုကန့်ကွက်တဲ့အနေနဲ့အာဖဂန်နစ္စတန်နိုင်ငံအတွင်းမှာရှိတဲ့ဆူဒန်နိုင်ငံရဲ့လုပ်ငန်းတွေအားလုံးဆိုင်းငံ့ထားဖို့တာလီဘန်အုပ်ချုပ်ရေးအဖွဲ့ကအမိန့်ထုတ်လိုက်ပါတယ်။ပြီးခဲ့တဲ့ဇွန်လ28ရက်နေ့ကကမ္ဘာတဝန်းမှာရှိတဲ့မွတ်စလင်တွေအပွဲတော်ကျင်းပနေတဲ့အချိန်အတွင်းဆူဒန်နိုင်ငံမြို့ရော့စတော့ခ်ဟ ோம் မှာရှိတဲ့အကြီးဆုံးဗလီရှေ့မှာဆူဒန်ရဲတပ်ဖွဲ့ရဲ့ခွင့်ပြုချက်နဲ့ပြုလုပ်ခဲ့တဲ့ဆန္ဒပြပွဲအတွင်းအီရန်နိုင်ငံသားတဦးကကိုရန်ကျမ်းစာအုပ်ထဲကစာရွက်တွေကိုစုပ်ဖြဲပြီးမိရှုခဲ့တာပါ။အဲ့ဒီဖြစ်ရကြောင့်ကမ္ဘာတဝန်းမှာရှိတဲ့အစ္စလမ်ဘာသာနိုင်ငံတွေရဲ့ပြစ်တင်ဝေဖန်မှုတွေလည်းပေါ်ထွက်လာခဲ့တာပါ။ဆွီဒင်နိုင်ငံကအဲ့ဒီရုံမာတဲ့လုပ်ရက်အတွက်မတောင်းမပန်မချဲဒီအမိန့်တီးရှိနေမယ်လို့တာလီဘန်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဆွီဒင်ရဲ့ဒီလုပ်ရက်ကြောင့်တခြားအစ္စလမ်နိုင်ငံတွေအနေနဲ့လည်းဆွီဒင်နိုင်ငံနဲ့ဆက်ဆံရေးကိုပြန်လည်တုံ့တက်ကြဖို့တာလီဘန်အုပ်ချုပ်ရေးအဖွဲ့ကတောင်းဆိုထားပါတယ်ရှင်။
ထိုင်းနိုင်ငံမှာအာနာသိမ့်ပြီး9နှစ်ကြာအုပ်ချုပ်ခဲ့တဲ့ဝင်းကြီးချုပ်ပရာယုတ်ချန်အိုချာဟာယာရုကနေအနားယူရမယ်လို့ဒီနေ့ပဲကြေညာလိုက်ပါတယ်။မေလ14ရက်ရွေးကောက်ပွဲမှာပရာယုတ်ရဲ့စစ်တပ်ကြောထောက်နောက်ကံပြူ United Thai Nation Party ဟာ အမတ်နေရာ900မှာ36နေရာပဲအနိုင်ရရှိခဲ့ပြီးတဲ့နောက်အခုလိုကြီးညာလိမ့်မယ်လို့လည်းအများကခံမှန်းထားတာပါဒါပေမဲ့သူဟာအစိုးရတက်မဖွဲ့မချင်းအိမ်ဆောက်ဝင်ကြီးချုပ်အဖြစ်ယာယီဆက်လက်တာဝန်ယူသွားမှာဖြစ်ပါတယ်ဘီရင်ကိုတစ္ဆာခံသူတဦးဖြစ်တဲ့အပြင်ထိုင်းစစ်တပ်ရဲ့အကြီးအကဲဟောင်းတဦးဖြစ်တဲ့ဝင်ကြီးချုပ်ပရာယုတ်ဟာ2019ခုနှစ်ရွေးကောက်ပွဲမတိုင်ခင်စစ်အစိုးရကိုဦးဆောင်ခဲ့ပြီးနောက်ထပ်4နှစ်ကြာဝင်ကြီးချုပ်အဖြစ်ထမ်းဆောင်မှုအတွက်ပါလီမန်ကနေရွေးချယ်ခံထားခဲ့ရသူလည်းဖြစ်ပါတယ်အသက်69နှစ်အရွယ်ရှိပြီဖြစ်တဲ့ဝင်ကြီးချုပ်ပရာယုတ်ကတော့သူအုပ်ချုပ်တဲ့ကာလမှာအောင်မြင်မှုတွေရခဲ့ကြောင်းပြောဆိုခဲ့တာပါသူဟာဝင်ကြီးချုပ်တယောက်အနေနဲ့နိုင်ငံတော်တာသနာဘရင်စနစ်ကိုချစ်မြတ်နိုးတဲ့ပြည်သူတွေအတွက်အကျိုးစီးပွားကိုဆောင်ရွက်ဖို့ကြိုးပမ်းဆောင်ရွက်ခဲ့တယ်လို့လည်းအခုပြည်သူအကျိုးစီးပွားအတွက်လှုပ်ဆောင်ခဲ့တာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ရှင်
။အိန္ဒိယနိုင်ငံကအခုသတင်းပတ်ကုန်ပိုင်းမှာလကဘာပေါ်ကိုဂျိုတုလွှင့်တင်နိုင်မှုစီစဉ်နေပြီးကမ္ဘာမှာအဲ့လိုလှုပ်ဆောင်နိုင်တဲ့စတုထမြောက်နိုင်ငံဖြစ်လာဖို့မျှော်လင့်နေတာပါ။တကရိုက်လိုအာကာသယာဉ်လို့အဓိပ္ပာယ်ရတဲ့ Chandrayaan 3အဲ့ဒီအာကာသယာဉ်ကိုလာမယ့်တောက်ကြနေအိန္ဒိယစံတော်ချိန်နေ့လည်2နာရီခွဲကြာကြာလောက်မှာလွှင့်တင်ဖို့စီစဉ်ထားပြီး August 23ဒါမှမဟုတ် 24ရက်နေ့မှာလကဘာပေါ်ကိုရောက်မယ်လို့မျှော်လင့်ထားပါတယ်။ဒီအာကာသယာဉ်မှာလကဘာပေါ်မှာဆင်းသက်လို့ရနိုင်တဲ့တောက်တိုင်တွေအပြင်လမျက်နှာပြင်ရဲ့မြေပုံမှတ်တမ်းပြုစုနိုင်အောင်သွားလို့ရနိုင်တဲ့ဘိန်းလဲတပ်ဆင်ပေးထားပါတယ်။အိန္ဒိယရဲ့ဒီအာကာသယာဉ်ဟာအရင်ကဘယ်သူမှမရောက်သေးတဲ့လကဘာရဲ့တောင်ဘက်အချမ်းအမောင်တုလွှမ်းတဲ့ဘက်ကိုဆင်းသက်ဖို့စီစဉ်ထားပြီးလကဘာရဲ့မျက်နှာအသွင်ပြင်ကိုလေ့လာမှာဖြစ်ပါတယ်ရှင်။နောက်ဆုံးရသတင်းတွေကိုမခင်လေးနဲ့အတူကျမအလီမာကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပြပုချက်တွေကိုစက်တိုက်တင်ဆက်ပေးသွားပါမယ်။အခုရင်ဆုံးတော့ GNDD ဒေသမှာတိုက်ပွဲတွေကြောင့်ဒေသခံတော်တော်များများထိုင်းနိုင်ငံဘက်တင်းရှောင်ကြတဲ့သတင်းကိုစပြီးပြောပြပေးပါမယ်။စစ်ကောင်စီတပ်တွေနဲ့ GNDD လူမျိုးစုလက်နက်ကိုင်တိုင်းရင်းသားတွေကြားဒီလဇန်ပိုင်းကစလို့တိုက်ပွဲတွေပြင်းထန်နေတာကြောင့်ထိုင်းနိုင်ငံဘက်ကိုနေဆက်ဖြတ်ကျော်ထွက်ပြေးလာတဲ့စစ်ဘေးဒုက္ခသည်9000ကျော်ရှိနေပြီလို့ထိုင်းနိုင်ငံအာဏာပိုင်တွေကထုတ်ပြန်ထားပါတယ်။ထိုင်းနိုင်ငံမဲဟောင်ဆိုင်ပြည်နယ်မဲဆရင်မြို့နယ်ကိုခိုးလုံရောက်လာတဲ့ဒုက္ခသည်တွေကြားမှာသွေးလုံးတုတ်ကွေးနဲ့ကူးစက်ရောဂါတွေဖြစ်နေတယ်လို့လည်းကျန်းမာရေးအဖွဲ့တွေကပြောပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မိုက်အေးမာကသတင်းပေးပို့ထားပါတယ်ရှင်။
ကယားပြည်နယ်ဒေသခေါ်ကယင်းဒီပြည်မှာစစ်ကောင်စီတပ်တွေနဲ့ကယင်းဒီလူမျိုးစုလက်နက်ကိုင်တပ်တွေကြားဇူလိုင်လ3ရက်စပြီးတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးစစ်ကောင်စီဘက်ကကျေးရွာတွေကိုလေကြောင်းကနေတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်နေရတဲ့ကြောင်းဒေသခံကျေးရွာတွေကရွာသားတွေထောင်ထဲချီပြီးထိုင်းဘက်ခြမ်းကိုဇက်တိုက်ထွက်ပြေးလာနေကြတာပါထိုင်းနိုင်ငံမက်ဆရင်မြို့နယ်ထဲမှာစစ်ဘေးရှောင်ဥယျာဟာအခုဆိုရင် 9,186 ဦးရှိသွားပြီဆိုပြီးထိုင်းရနာဘိုင်လေဘက်ကထုတ်ပြန်ပါတယ်စစ်ဘေးရှောင်တွေကိုကူညီပေးနေသူတဦးကလည်း VOA ကိုအခုလိုပြောပါတယ
် 9,000 ကျော်ပြီတေခိုင်ဆက်ဆောင်ဝင်ရောက်နိုင်တဲ့လူပေါ့ဆောင်ရီဖက်ချမ်းရောက်ပါကူရတဲ့ဟာပေါ့မကူရတဲ့ဟာသသစီတဲ့ဆံတနေဘေးမှာမဲဆဲပန်တင်းနော်ဘလဲကျောက်သူဆောင်ရီဖက်ချမ်းနေတဲ့လူတွေပေါ့တင်းပန်တင်းပါအဲမဲဆက်ရဲ့အကျော်သေးရောမှာမဲဆက်ဗလဲမဲဆက်မြို့နယ်ပဲပမ်ပဝူဒါမဲဟိုဘောလေးကဲဆက်တော့ပါတယ်ဘောလေးကဲချစ်ဆောင်ပါတယ်ဖက်ဒီပါတယ်အဲဆောင်လို့ဖက်လဲကူးရတဲ့လူကြီးကူးလို့ပေါ့ကူးလို့ရတဲ့လူကြီးရောဆောင်တော့
ထားဆောင်မြို့နယ်ကြောက်ပဲညိုကြီးပါကိုစစ်ကောင်စီကဇူလိုင်လ9ရက်နေ့ကလေကြောင်းကနေဘုံကျဲတိုက်ခိုက်လို့စစ်ဘေးဒုက္ခတွေအများအပြားတန်လွင်မြင့်နီးထွက်ပြေးခဲ့ရတယ်လို့အခုလိုမျိုးထိုင်းနယ်ဆက်တစ်ဖက်ကမ်းကိုရောက်လာသူတွေထောင်ထဲချီရှိနေတာပါတချို့နေရာတွေမှာတော့ထိုင်းဘက်ကပေးမဝင်တာတွေလည်းရှိတယ်ဆိုပြီးဒုက္ခတွေတွေကိုကူညီပေးနေသူတွေကပြောပါတယ်မက်ဆရင်မြို့နယ်ရဲ့ကိုလုံရောက်ရှိလာသူတွေကိုတော့ထိုင်းဒေသခံတွေကကျန်းမာရေးစောင့်ရှောက်မှုအပါအဝင်လူသားချင်းစာနာတဲ့အကူအညီတွေပေးနေတယ်လို့လည်းဒုက္ခတွေတွေကိုကူညီပေးနေသူတဦးကပြောပါတယ်
တောင်လွင်မြေကူးလာလေခက်ခဲစုတယ်ဆမပြီးတော့တိုက်ခက်လက်ပြေမဝင်တော့ဆမဆမအဲ့ဒီဟိုဗလဲထားကောင်းဒီဖက်ခံဖက်ခံဒီဖက်ကနေပဲကြောက်စူးတော့ဟိုအောင်လို့ဖက်ကဒီဒီကျမတို့ထိုင်းဖက်ခံကိုကူးလို့မရဘူးလေထိုင်းဖက်ခံမှာရောက်တာမဲဆဲနမန်ဝန်ကာမဲဆက်လေးတို့အိမ်မှာဟိုတဲထိုးပြီးမှနေခိုင်းထားတာရှိတယ်လို့
ကရင်ပြည်စစ်ဘေးရှောင်ပြည်သူတွေအများစုရောက်ရှိခိုလုံလာတဲ့မဲဆရင်မြို့နယ်ကစစ်ဘေးရှောင်စခန်းတွေမှာ တွင်းလွန်တုတ်ကွေးနဲ့ကုသရောဂါတွေဖြစ်နေပြီးကျန်းမာရေးအဖွဲ့တွေကအရေးပေါ်ဆေးဝါးကုသပေးနေကြပါတယ်ဒုက္ခတွေကိုထိုင်ဘက်ကအခုလိုမျိုးလူသားချင်းစာနာပြီးခလုံးခွင့်ပေးတာအပြင်အရေးပေါ်ကျန်းမာရေးဆောက်ရှောက်ပေးနေမှုတွေအတွက်လည်းထိုင်းဆိုရကိုကျေးဇူးတင်ကြောင်းကရင်နီလူမျိုးစုလက်နက်ကန်အဖွဲ့စည်းတွေကလည်းထုတ်ပေါ်ပြောဆိုထားပါတယ်ကရင်နီဒေသတွင်လက်ရှိတိုက်ပွဲတွေပြင်းထန်နေ န်တိုက်ပွဲတွေဖြစ်နေတာပါဖားဆောင်ပြည်သူ့ကာကွယ်ရေးတပ်ဗော်လခဲပြည်သူ့ကာကွယ်ရေးတပ်လွိုက်ကော်ပြည်သူ့ကာကွယ်ရေးတပ်တွေနဲ့ဒေသခံတိုင်းရင်းသားလက်နက်ကိုင်တွေပူးပေါင်းပြီးစစ်ကောင်စီနဲ့တိုက်ပွဲတွေဆက်တိုက်ဖြစ်နေရမှာမနေ့ကဇူလိုင်လ10ရက်နေ့ကလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပြီးဒေသခံတွေအများအပြားဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ရှင်
မအေးမပြပြသွားတာပါတစ်ဆက်သေးပါပဲချင်းပြည်နယ်တီးတိမ်မြို့နယ်ကလေးဒေသဘက်ကအခြေအနေကိုလည်းကြည့်ကြရအောင်ပါချင်းပြည်နယ်တီးတိမ်မြို့တိုင်းငင်းကျေးရွာမှာတက်ဆွဲစကန်းချထားတဲ့စစ်ကောင်စီတပ်ကိုပြည်သူ့ကာကွယ်ရေးတပ်တီးတိမ်ကဒီကနေ့ဝင်ရောက်တိုက်ခိုက်ခဲ့ပြီးနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့ပါတယ်ကလေးမြို့မှာလည်းစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်တအူးသေးဆုံးမိတအူးအပြင်းထန်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်စီရင်တင်မာနေတဲ့တီးတိမ်နဲ့ကလေးဒေသဘက်ကနောက်ဆုံးအခြေအနေကိုကိုခင်မောင်စိုးမင်းပြောပြပေးပါရှင်
ချင်းပြည်နယ်တီးတိမ်မြို့နယ်ဖလန်းမြို့နယ်လမ်းကွဲဖြစ်တဲ့တိုင်းငင်းကျေးရွာလမ်းကွဲမှာတပ်ဆွဲထားတဲ့စစ်တပ်ကိုဇူလိုင်လ17ရက်ဒီကနေ့မနက်ပိုင်းမှာပဲတီးတိမ်ပြည်သူ့ကာကွယ်ရေးတပ်ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။နိုင်ဤတော်ကြာတိုက်ပွဲပြင်းထန်ခဲ့ပြီးတဲ့နောက်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေပြန်လည်ဆုတ်ခွာခဲ့ရပါတယ်။ကာကွယ်ရေးတပ်ဖွဲ့ဝင်တွေဘက်က4ဦးကြာဆုံးခဲ့ပြီးစစ်တပ်ဘက်ကလည်းအထိနာခဲ့တယ်လို့တီးတိမ်ပြည်သူ့ကာကွယ်ရေးတပ်တာဝန်ရှိသူတဦးက VOA ကိုပြောပါတယ်။
ဒီနိုင်ကိုလောက်ပေါ့နော်မနေ့ကညစတာဟောမင်းနာမဘာလို့ဒီတင်ဖလာန်လန်ကွေးမင်းနာမပေါ်မှာတော့ဒီကချစ်ချာချာလေးကိုပေါ်မှာတော့တတ်ဆွေးထားတာပေါ့ဟောစဉ်းစားရတော့တင်ဖို့ပေါ့နော်ဒါနဲ့ချီကိုကလုံးလုံးမရှိရဲ့တော်တော်ကျွန်တော်အခုတော့ပြန်ဆုံးလိုက်ရတယ်ဒီဘောတော့လေးယောက်ကြာသွားတယ်ပေါ့နော်ဒါပေမဲ့ကျွန်တော်အခုလူတွေတော့အလင်းတိုင်းရဆင်းနေပေါ့ပေါ့ရတယ်သူတွေတော့ရှိတယ်မော်ရိုပင်းထမ်းတဲ့အချိန်လို့ပြောရမှာပေါ့နော်။ဟိုသူတို့ကလည်းအချိန်နာတော့ရှိမယ်။ဒါတော့ကြာမယ်ဆိုတော့ကျွန်တော်တို့အချိန်ခမန်းလို့တော့ပြောလို့မရသေးဘူးပေါ့နော်။ဟိုတော်တော်လေးတော့သူတို့လည်းအချိန်နာနေတယ်။
တိုင်းငင်းလန်ခွဲဟာတီးတိမ်မြို့ရဲ့လမ်းမဆက်သွယ်ရေးအပြင်ကုန်စည်စည်းစိမ်မှုမှာလည်းအရေးပါတဲ့နေရာဖြစ်ပြီးတီးတိမ်မြို့ကနေဖလန်းမြို့နဲ့ကလေးမြို့ကိုအဓိကဆက်သွယ်ထားတဲ့လမ်းခွဲလည်းဖြစ်ပါတယ်။အဲ့ဒီနေရာမှာစစ်တပ်ကအခိုင်အမာတပ်ဆွဲထားပြီးရင်နဲ့ကုန်ပစ္စည်းတွေတည်ယူတာတွေအပေါ်မှာငွေကြေးကောက်ခံတာတွေလုပ်နေတာကြောင့်ဝင်ရောက်တိုက်ခိုက်ခဲ့ရတာလို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်စစ်ကောင်စီတပ်ဖွဲ့တွေကကုန်ပစ္စည်းတွေနဲ့ရင်တွေကိုငွေကြေးကောက်ခံနေတာကြောင့်တည်ယူပို့ဆောင်ရေးစရိတ်တွေမြင့်မားလာပြီးကုန်ပစ္စည်းဈေးနှုန်းတွေလည်းတက်လာတယ်လို့ဒေသခံတွေကပြောပါတယ်ဒီတော့အတွင်းကလေးမျိုးတာဟန်ရက်ကွက်မှာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့လို့လူတဦးသေဆုံးပြီးတဦးအပြင်းထန်ဒဏ်ရာရရှိခဲ့ပါတယ်။မောင်နှမနှစ်ယောက်ကိုထိမှန်ခဲ့တာဖြစ်ပြီးအမားဖြစ်သူကတော့နေရာမှာပဲပွဲချင်းပြီးသေဆုံးခဲ့တယ်လို့အဲ့ဒီအခြေအနေကိုသိရှိထားသူတဦးကပြောပါတယ်
။လက်နက်ကြီးတို့ရမ်းပြေလဲသူကကလေးမျိုးတဟန်ရကုတ်ကမောင်နှမနှစ်ယောက်ထိထားတယ်အမားကကြတော့ပွဲချင်းပြီးဆုံးသွားတယ်မောင်ကကြတော့ဆွင့်ရတဲ့အခြေအနေမှာရှိတယ်
စစ်ကောင်စီတပ်ဖွဲ့တွေဟာကလေးမျိုးမှရှိတဲ့အစိုးရနီးပညာကျောင်းမှာတက်ဆွဲထားပြီးတာဝေးပစ်တဲ့လက်နက်ကြီးတွေတက်ဆင်နေတယ်လို့အဲ့ဒီနေရာကနေကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားတဲ့ကလေးမျိုးတောင်ပိုင်းနဲ့မြောက်ပိုင်းအပြင်ဖလန်းနဲ့တီးတိမ်မျိုးနယ်တွေအထိပါလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ဒီလိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အတွက်လူနေအိမ်တွေအပေါ်ကြားရောက်ပောက်ကွဲတာစစ်ဘေးရှောင်တွေနေတဲ့နေရာအနီးကြားရောက်ပောက်ကွဲတာတွေကြောင့်လက်နေကြီးအစမှန်ပြီးဒေသခံတွေမကြာခဏတေဆုံးတာတွေလည်းရှိပါတယ်ကလေးမျိုးကနောက်ဆုံးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပြောဆိုတာမရှိသေးပါဘူးခင်ဗျာ
ကိုခင်မောင်စုံမင်းပြောပြပေးသွားတာပါအခုဆက်ပြီး TVB နဲ့မင်းစီမရုပ်တံတို့ကိုအရေးယူဖို့စစ်ကောင်စီပြင်ဆင်တဲ့သတင်းကိုပြောပြပေးကြပါမယ်ဒီမိုကရက်တစ်မြန်မာအတန် TVB နဲ့မင်းစီမရုပ်တံတို့ကိုရုပ်တံထုတ်လွှင့်ကအကြွေးကြံတွေမပေးဘဲစီကံချိုးဖောက်မှုနဲ့တရားစွဲဆိုဖို့ပြင်ဆင်နေတယ်လို့စစ်ကောင်စီကပြောပါတယ်ပေးဆောင်ရမယ့်အကြွေးကြံတွေမပေးလို့ဒီရုပ်တံလိုင်းတစ်ခုကိုလုပ်ငန်းလုပ်ပိုင်ခွင့်လုပ်ကင်ခွင့်ပိတ်သိမ်းခဲ့တယ်လို့လည်းစစ်ကောင်စီကထုတ်ပြန်ပါတယ် TVB နဲ့မင်းစီမတာဝန်ရှိသူတွေကတော့ကြွေးကြံကိစ္စဟာအကြောင်းပြချက်တာဖြစ်တယ်လို့တုံ့ပြန်ပါတယ်ဒီတဲ့အပြည့်အစုံကိုကိုစံကျော်ကပြောပြပေးပါမယ်ရှင်
DVB နဲ့မစ္စမာရုပ်သံတွေအနေနဲ့နိုင်ငံတော်ကိုပေးသွင်းဖို့ကြံနေတဲ့ရုပ်သံထုတ်လွှင့်ခါကိုမပေးဘဲစာချုပ်ပါစည်းကမ်းကိုဖောက်ဖျက်တဲ့အတွက်ရန်ကုန်အရှေ့ပိုင်းခရိုင်မှာအမှုဖွင့်တရားစွဲနိုင်ဖို့ပြင်ဆင်နေတယ်လို့စစ်ကောင်စီရဲ့ပြန်ကြားရေးဌာနကဒီရက်ပိုင်းမှာပဲထုတ်ပြန်လာတာပါမစ္စမာရုပ်သံဟာ၄လစာထုတ်လွှင့်ခါအတွက်7,800ပေးဖို့ရှိပြီး DVB ကတော့တစ်လစာအတွက် 3,200 ပေးဖို့ကြံနေတယ်လို့စစ်ကောင်စီကပြောပါတယ် DVB နဲ့မစ္စမာတို့ကတော့ဒါကိုငြင်းပါတယ်စစ်ကောင်စီက2021 February 1ရက်အာဏာသိမ်းပြီးမကြခင်မှာပဲဒီရုပ်သံလိုင်းနှစ်ခုကိုစာချုပ်ပါစည်းကမ်းနဲ့အညီကြိုတင်အကြောင်းမကြားပဲဖျက်ချခဲ့တာဖြစ်ပြီးအခုအချိန်မှာအကြွေးကြံလို့ဒီရုပ်သံလိုင်းတွေကိုပိတ်သိမ်းရပါတယ်ဆိုတဲ့ကိစ္စကလက်ခံစရာမရှိဘူးလို့ DPP နဲ့မီစီမာတို့ကပြောပါတယ်စစ်ကောင်စီကိုအကြွေးဆက်စရာဘာမှမရှိဘူးလို့ DPP ရဲ့ Director ဦးအေးချမ်းနိုင်က VOA ကိုပြောပါတယ
်ကျွန်တော်ရတယ်ကျွန်တော်လက်စားကိုကျွန်တော်ပေးတာမပေးဘူးကဖတ်ပြောရတော့သူတို့ပြည်ရမလို့ကျွန်တော်စာချုပ်ချုပ်ခဲ့တာအရင်ဒီပါခေါ်လဲသူတို့ရုပ်ောက်ခံတဲ့ဆိုတာချုပ်ခဲ့တာလေသူတို့ကဒီအနာတရားဥပဒေနဲ့အခြေခံဥပဒေနဲ့ပြိနေတဲ့ဟာအဲ့ဒါကိုကျွန်တော်တို့ကသူတို့ဘာမှပြည်ရအကြောင်းမရှိဘူးပြောမယ်ဆိုရင်လည်းတစ်ခုကတော့ဟိုကျွန်တော်တို့ရဲ့တန်လိုင်းကိုရုပ်တန်လိုင်းကိုဟိုဒီစာချုပ်ကိုသူတို့ကိုယ်တိုင်ချိုးဖောက်ပြီးတော့ဟိုကျွန်တော်တို့ရဲ့ရုပ်တန်လိုင်းချက်ချာရလေအရာတစ်ခုပေါ့နော်ဆိုတော့သူတို့ကအဲ့လိုချက်ချပိုင်ဖို့မရှိဘူးဒီဥပဒေရကျတို့ရတို့နဲ့ထူရတဲ့ contract ရကျတယ်နောက်တစ်ခုကတော့ဟိုသူကတကယ်တကယ်ဝင်ဆိုရလည်းမဟုတ်ဘူးဒီတကယ်ဝင်သူဆိုရကအနာသိင်းတစ်နိုင်ငံကြီးတက်လာတဲ့ဆိုရကကျွန်တော်တို့ကဘာမှဆိုလို့ပြေးစရာအကြောင်းမရှိဘူး
မြန်မာအသံ MRTV line တစ်ခုမှာထည့်သွင်းထုတ်လွှင့်ပြသခအနေနဲ့ပြန်ကြားရေးဌာနကရုပ်သံ line တစ်ခုကိုတစ်လကို3,200ကျပ်ကောက်ခံပါတယ်။ရုပ်သံလုပ်ငန်းတွေက3လတစ်ကြိမ်3,600ပေးသွင်းရတာပါ။ DPP ရုပ်သံ line ကတော့2020နောက်ဆုံး3လစာအတွက်ပေးသွင်းထားပြီးဖြစ်ပြီးနောက်တစ်ဖြတ်3လစာကို2021မက်လကုန်မှာပေးသွင်းရမှာပါ။အဲ့ဒီမတိုင်ခင် February 1ရက်မှာအာဏာသိမ်းလိုက်တဲ့စစ်ကောင်စီက DPP ရုပ်သံ line ကိုကြိုတင်အကြောင်းကြားခြင်းမရှိဘဲအရင်ဆုံးဖျက်တောက်လိုက်တာဖြစ်တယ်လို့ဦးအေးချမ်းနိုင်က VOA ကိုပြောပါတယ်။အလားတူမီစီမာရုပ်တံကလည်း2021 February လထဲမှာဒီငွေကိုပေးမယ်ဆိုတာအာနာမသိငင်ကလေးကမြန်မာအသံ MRTV ကိုအကြောင်းကြားခဲ့ပေမဲ့ February လ1ရက်အာနာသိင်ပြီးနောက်ပိုင်းမှာမီစီမာရုပ်တံနဲ့ DPP ရုပ်တံကိုကြိုတင်အကြောင်းမကြားပဲပိတ်ပစ်လိုက်တာဖြစ်ပါတယ်အခုလို့ကြိုတင်အကြောင်းမကြားပဲရုပ်တံထုတ်လွှင့်တာကိုပိတ်လိုက်တဲ့အတွက်ကြော်ညာရှင်တွေစီကရမဲ့3,800ကျော်ကိုတော့မီစီမာကပြန်ပြီးပေးလျော်ခဲ့ရတယ်လို့မီစီမာအက်ဒီတာချုပ်ဦးစိုးမြင့်က VOA ကိုပြောပါတယ်စစ်ကောင်စီကရုပ်တံ line တွေကိုဥပဒေနဲ့မညီလိုက်စင်ပိတ်သိမ်းခဲ့တယ်လို့တည်င်းသမားတွေကိုလည်းဖမ်းဆီးတရားစွဲတာတွေလုပ်ခဲ့တယ်လို့ဦးစိုးမြင့်ကပြောပါတယ
် license တွေတစ်ဖက်တန်းရုပ်သိမ်းခဲ့တယ်ဒါကလည်းဥပဒေကြောင့်ရမညီပါဘူးပြီးတော့မတ်လ9ရက်နေ့မှာမီစီမရန်ကုန်ရုံးချုပ်ကိုစစ်တပ်နဲ့ရဲတွေကဝင်ရောက်ဆင်းနှင်းပြီးတော့တွေးသမျှဟာတွေအားလုံးကိုသူတို့သိမ်းဆည်းသွားခဲ့တယ်။ဒါကလည်းတရားမဝင်လို့ရပါ။အဲ့ဒါအပြင်မတ်လ29ရက်နေ့မှာရန်ကုန်တန်လျင်ရဲစခန်းမှာမီစီမတရင်ဌာနရဲ့တာဝန်ရှိသူကျွန်တော်အပါအဝင်အလုံးပေါင်း12ဦးကိုတရားစွဲပါတယ်။ဒါ905ကအရာစွဲပါတယ်။နောက်ပိုင်းမှာ71ထပ်တိုးပါတယ်။အဖွဲ့ဝင်အလုံးပေါင်း9ယောက်တိပေါ့နော်ဖမ်းခံရပါတယ်နှိစက်ခံရပါတယ်အဲ့ဒီတည်းကမှတယောက်ထောင်ထဲမှာလက်ရှိကြံနေပါသေးတယ
်ရုပ်တန်လိုင်းတွေကိုကြိုတင်အသိမပေးဘဲတစ်ဖက်သက်ပိတ်ပစ်တာပိတ်ရတဲ့အကြောင်းကြားစာကို15ရက်ထက်နောက်ကျပြီးမှပေးပို့ခဲ့တာကိုကြည့်မယ်ဆိုရင်မြမအတန်ဘက်ကတာစာချုပ်စည်းကမ်းတွေကိုချိုးပေါက်ထားတာဖြစ်တယ်လို့လည်းဦးစိုးမြင့်ကပြောပါတယ်မီစီမာရုပ်တန်ရဲ့ဗန်စင်းရင်းတွေမီစီမာနဲ့လုပ်ငန်းအရာဆက်ဆက်ထားသူတွေရဲ့ဗန်စင်းရင်းတွေကိုလည်းဗဟိုဘဏ်ရဲ့ညွှန်ကြားချက်အရဆိုပြီးဗန်တွေကပိတ်ထားပါတယ်ဒီငွေတွေကိုစစ်ကောင်စီကတော့ပြန်ပေးရမှာဖြစ်တယ်လို့သူကပြောပါတယ်ဒီကြားထဲမှာပဲမီစီမာကပြည်တွင်းကိုလွှဲနေတဲ့ငွေစင်းတွေငွေလက်ခံသူတွေရဲ့စင်းရင်းတွေကိုတော့စစ်ကောင်စီကလိုက်ပိတ်ခဲ့ပြီးမှအခုလိုအကြွေးပေးသွင်းဖို့ပြောလာတာကတော့ဘလို့ပေးသွင်းရမလဲဆိုတာတော့စဉ်းစားစရာပါပဲလို့ဦးစိုးမြင့်ကပြောပါတယ
်ပုဂ္ဂတိက channel 5ခုရှိပါတယ် channel 3ခုကိုသူတို့မရက်ဆိုင်ပါဘူးကျွန်တော်တို့သတင်း channel 2ခုကိုရက်ဆိုင်ခဲ့ပါတယ်အဲ့တော့တိတိတတကြီးပါဟိုအကြွေးကိစ္စကတပိုင်းပါအကြွေးကိစ္စကလည်းကျွန်တော်တို့တို့ February 1ရက်နေ့နောက်ပိုင်းမှာသူတို့ ਨੇ စကားပြောတဲ့နေရာမှာပါပါအဲ့ဒီဟာကတတ်တန်ဟိုရက်ဆိုင်နေတယ်ခဲ့တယ်ဆိုတာကအဲ့ဒီမတန်ခင်ဟို February 1ရက်နေ့တဲ့ဟိုတစ်ဖက်သက်ရက်ဆိုင်ပြီးတော့ခုနကပြောသလိုစာချုပ်ပါအချက်လက်တွေကိုဖောက်ပြီးတော့ရက်ဆိုင်ခဲ့တာပါဒါတွေက2021 July နေ့ကသူတို့ ਨੇ အသွားပြန်လှုပ်ထားတာပါအခုမှလာပြီးတော့ဘာကြောင့်တရားစွဲဆိုတော့သူတို့ပဲမိကြည့်ပါခင်ဗျ
မြမအတန်ရုပ်မြင်သံကြား MRTV ရဲ့တီးတန့် channel တွေကနေရုပ်သံလိုင်း5ခုကို2018 NLD အစိုးရလက်ထက်မှာထုတ်လွှင့်ခင်ပေးခဲ့တာပါ TVB, Mizima, Fortune, Mind TV နဲ့ Channel K ရုပ်သံ၅လိုင်းကိုစတင်ခွင့်ပြုပေးခဲ့တာပါ။ဒီထဲမှာ TVB နဲ့ Mizima ကိုပဲစစ်ကောင်စီကထုတ်လွှင့်ခွင့်ရပ်ဆိုင်းခဲ့တာဖြစ်ပါတယ်။ဒီရုပ်သံ၅လိုင်းဟာရန်ကုန်နဲ့နေပြည်တော်တက်ကုန်းကမြန်မာအတန်ဌာနအတွက် American Dollar 5သိန်းဘိုးတန်ကြီးရှိတဲ့ရုပ်သံပိုင်းဆိုင်ရာဆက်တွေကိုဝယ်ပေးခဲ့ရပြီးဒီတန်ဘိုးတွေကိုပြန်တွက်မယ်ဆိုရင်စစ်ကောင်စီဘက်ကိုပေးစရာအကျွေးဆိုတာမရှိကြောင်း TVB ရဲ့ဒါရိုက်တာကတုံ့ပြန်ထားပါတယ်။အာဏာသိမ်းပြီးနောက်စစ်ကောင်စီဟာ TVB နဲ့ Mizima ရုပ်သံလိုင်းတွေအပြင်မြန်မာနောင်းအေယာဝတီခေတ်သစ်တာချီလိတ်တည်င်းအေဂျင်စီအပါအဝင်အွန်လိုင်းတည်င်းဌာန10ခုကျော်ကိုအကြမ်းဖက်မှုကိုလှုံ့ဆော်ရဲဆိုတဲ့အကြောင်းပြချက်နဲ့ရုပ်သိမ်းခဲ့တာဖြစ်ပါတယ်။စာအုပ်တိုက်နဲ့ပုံနှိပ်လုပ်ငန်းတချို့ကိုလည်းလုပ်ငန်းပိတ်သိမ်းခဲ့ပါတယ်။တိတ်မချခင်ဒီနှစ်ဇွန်လတုန်းကလည်းအေယာဝတီတိုင်းသတင်းဌာနကိုလုပ်ငန်းလိုက်စင်ရုပ်သိမ်းခဲ့တဲ့အပြင်ဒီသတင်းဌာနတွေမှာလောက်ကင်နေတဲ့သတင်းထောက်တွေကိုလည်းရှာဖွေဖမ်းဆီးတာတွေလုပ်ခဲ့ပါတယ်ခင်ဗျာ
TVB နဲ့မင်းစီမရုပ်သံတို့ကိုအရေးယူဖို့စစ်ကောင်စီပြင်ဆင်နေတဲ့သတင်းကိုစံကျော်ကပြောပြပေးခဲ့တာပါအခုတခါတော့အစုပ်လေးပြုံရောင်းတာယောဂါကြောင့်ရန်ကုန်မြို့ပုဂ္ဂလိကကြောင်တချို့ပိတ်တဲ့အကြောင်းဆက်ပြီးပြောပြပေးပါမယ်ရန်ကုန်မြို့ကစာတင်ကျောင်းတချို့မှာပြင်းထန်တဲ့အဆုတ်လေးပြုံရောင်းတာယောဂါတမျိုးကူးဆက်ပြန့်နှံ့နေတာမို့ပုဂ္ဂလိကကျောင်းတချို့ကတော့ယာယီပိတ်ထားပါတယ်။ယာတိတုတ်ကွေးသဘောဖြစ်လို့အများကြီးမစိုးရိမ်ကြပါပဲ။ကူးဆက်မြန်တဲ့အတွက်ဂရုတစိုက်ကာကွယ်ကုသကြဖို့တော့လိုတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးထားပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုမတ်စုမပြောပြပေးပါရှင်။
ပြင်းထန်အဆုတ်လေးပြုံရောင်းတာယောဂါဟာအသက်ရှူလမ်းကြောင်းကနေတဆင့်ကူးဆက်မြန်တာမို့ကလေးငယ်အများစုဝေးရာစာသင်ကျောင်းတွေမှာဒီယောဂါကူးဆက်မှုကဒီရက်ပိုင်းမှာပိုပြီးတော့များလာတာပါကူးဆက်မှုတွေပိုပြီးတော့ဆိုးမလာစေဖို့ပုဂ္ဂလိကကျောင်း၅ကျောင်းထက်မနည်းကယာယီပိတ်လိုက်ထားကြတယ်လို့ပုဂ္ဂလိကကျောင်းတစ်ခုမှာကျောင်းတက်နေတဲ့ကျောင်းသားမိဘတူက VOA မြန်မာပိုင်းကိုပြောပါတယ
်အမားတို့ကလေးတက်တဲ့ကျောင်းမှာလည်းဒီနေ့ကစပြီးတော့တောက်ကြနေပြီပေါ့နော်တပတ်ပိတ်တယ်နောက်တနင်္လာနေ့မှပြန်ဖွင့်မယ်ဆိုတာထုတ်ကြတယ်အမားတို့ကျောင်းအပါဝင်နောက်ထပ်လေးကျောင်းလောက်ကလည်းစာထုတ်ပြီးတော့အလိုမျိုးကလေးတွေကိုကျောင်းပိတ်ပါတယ်ဆိုတာကိုသူတို့ကြေညာထားတဲ့ကျောင်းတွေကနေကလေးရထားကြတယ်တချို့ကတူလွန်တုတ်ကွေးတချို့ကတော့ဒီလိုရိုးရိုးတုတ်ကွေးနောက်အဲ့ကလေးငယ်လေးတွေမှာဖြစ်တဲ့ယောဂါတွေလည်းအဲ့အထောက်အောင်ယောဂါတွေလည်းတချို့ဖြစ်ကြတယ်ညာတော့ဖြင့်ကလေးငယ်တွေမှာလည်းဖြစ်တာများတယ်ထားတာတော့တော်တော်လေးဖြားကြတယ်တချို့ကတော့အဖျားဟိုပါပေါ့နော်အမကလေးလေးဆိုရင်လေတောင်းလာတယ်ထားတယ်အာပြီးအောင်လေအဲ့တော့သေးတောက်ရတယ်ပိုတက်သေးတောက်တယ်သူကတော့ရိုးရိုးတုတ်ကွေးဆိုတော့အာပြီးအောင်ပြီးတော့ဖြားလာလောင်းနေတော့ပျောက်သွားတယ်ပေါ့နော်ကျန်တဲ့ကလေးတွေကတချို့ကတူလွန်တုတ်ကွေးဖြစ်တယ်တချို့ကလည်းအဲ့ဒီဟိုအထောက်အောင်ယောဂါတွေဖြစ်တယ်ဟိုပျောက်သွားပြီဆိုပြီးတော့ချိုးကြောင်းတက်ကြတယ်ကြောင်းတက်ရာနေပြီးတော့တစ်ဆင့်တစ်ဆင့်ရနေပြီးတော့ကလေးတယောက်ကူကူကူကနေပြီးတော့တော်တော်လေးပြန့်သွားရပါတော့။တော်တော်လေးကလေးတော်တော်ဖျားကြတယ်။
ပုဂ္ဂလိကစာသင်ကျောင်းတော်တော်များများကတော့အနည်းဆုံး2ရက်ကနေအများဆုံးသတင်းတစ်ပတ်အထိယာယီပိတ်ထားကြောင်းတရားဝင်သတင်းထုတ်ပြန်ထားကြပါတယ်။ကူးဆက်မြန်တဲ့ယောဂါဖြစ်နေတာမို့လို့ကျောင်းသားမိဘတော်တော်များများကလည်းစိုးရိမ်နေကြပါတယ်။ရန်ကုန်မြို့ကကျောင်းသားမိဘတူကသူ့စိုးရိမ်ချက်အခုလိုပြောပြပါတယ်
။အမသာမကလေးတွေစမ်းနာတာ၊ဆောဆိုးတာ၊ဝါပြဲဝါရှောတဲ့ကောင်းမှုကောက်ကြိုက်တာ၊ရည်ကြီးချက်တာတွေအသက်ရှူမဝတာတွေဖြစ်တဲ့ဆိုကျောင်းမလာခိုင်းနဲ့တဲ့အဲ့လိုပဲပြောထားတာ။ဟိုအိမ်မှာပဲပြင်းနေတဲ့စိတ်ခတ်သွားတဲ့အနာယူတဲ့ရန်ကုန်မှာအဲ့ဒီဗလန်ထုတ်ရောက်ယောဂါဖြစ်နေတာတဲ့ကလေးပဲစိတ်ပူတာပေါ့အเจ้าမာနေမကောင်းတဲ့လူရှိကလေးကူးသွားမှလည်းစိုးတယ်ပြီးဒီလထဲမှာဆိုင်မျိုးပွဲလည်းရှိတယ်ဆိုတော့เจ้าလည်းမသွားစီစဉ်မှုတိုင်းနဲ့เจ้าမသွားရင်လည်းမရှိဘူးဆိုတော့เจ้าသွားခိုင်းတာပေါ့
လက်ရှိဖြစ်ပေါ်နေတဲ့အဆုတ်လေးပြုံရောင်းတာယောဂါကိုရာသီတုတ်ကွေးဗိုင်းရပ်စ်အနေနဲ့သတ်မှတ်ထားတယ်လို့ကျန်းမာရေးဆရာဝန်တချို့ကပြောပါတယ်ဒါကြောင့်ဒီယောဂါကဘယ်လောက်ထိစိုးရင်ရပါသလဲဘလို့ဂယူဆိုင်နေထိုင်သင့်ပါတယ်ဆိုတာကိုအထွေထွေယောဂအထူးကဒေါက်တာကျော်မင်းထွန်းက VOA ကိုအခုလိုပြောပြပါတယ
်အခုကအဲအဆုတ်ရောင်တာကယာတိတုတ်ကွေးရဲ့ယာတိတုတ်ကွေးပေါ့နော်ယာတိတုတ်ကွေးလိုပဲလောလောဆယ်တော့ဆောင်းနေတာပေါ့နော်ယာတိတုတ်ကွေးမှာတော့အဓိကဒီနာစီရဲ့ချောင်းဆိုးပဲဖြားတယ်ဒီနောက်ပိုင်းကျတော့ချောင်းဆိုးကြလာတာလို့အများပေါ့နော်သူအဆုတ်လေးပြုံရောင်ပြီးတော့အဲအဲ့လိုပေါ့လေးပြုံရောင်ပြီးတော့တက်ရှူချက်ပြီးမောလာတဲ့အဆင့်ဖြစ်လာတာပေါ့နော်ချောင်းဆိုးကြလာအဓိကပြဿနာလေအဲ့ဒီကဒီလေးပြုံကိုသွားပြီးအတိုင်းလုပ်ချက်ပြုံလေးဟုတ်လို့ဖြစ်နေတာပေါ့ကောပုံပုံကောဂျာလီတုတ်ခွေးပေါ်မှာ straight နေပါပဲ။ကောင်းသွားလူနာများတယ်။အရင်ဆိုရင်ပြအနေထားမျိုးဆင်းရုံတင်ပြီးကုလိုက်ရင်တော့ကောင်းသွားတာများတယ်။ဟိုလို CVR အဲဟိုလိုအတက်အန်ဒီရဲ့ဒေလောက်ကြီးအနေထားမျိုးထိရောက်လို့ရှိတော့မတွေ့သေးဘူးနော်။ဟုတ်အတက်နဲ့ပြောပြချင်းတာကတော့ဒီဖြစ်တာနဲ့ချက်ချင်းငင်းဆန်းဆန်းကူပြီးတော့ဒီဖြစ်တာနဲ့အိမ်မှာပဲထားပါဘောနော်။ကျောင်းလေးအကျူရှင်လေးမပူလဲပါဘောနော်။အဲတယောက်ကလည်းနောက်ကလေးကူးဆက်မှုဖြစ်တယ်ဆိုရင်အရင်ငင်းဆန်းပြီးတော့ကျန်နေမှုဖြစ်တော့မှာပေါ့နော်။အဲတော့ဒီတက်နဲ့ပြောချင်းတာတော့ဒီကာလမှာဒီဒီကြေမှာနိစ္စရာအချိန်ကိုပွားပြီးတော့ကုသမှုငွေစုံခိုင်းဖို့လိုအပ်တာပေါ့နော
်ယောဂခံရှိတဲ့ကလေးတွေကတော့ဒီယောဂဒဏ်ကိုပို့ပြီးတော့မှခံစားရတယ်လို့ကျန်းမာရေးဝန်ထမ်းတွေကပြောပါတယ် အခုကာလမှာကလေးငယ်တွေအနေနဲ့ဂယုတစိုက်လက်ဆေးကြဖို့မတ်စတာကြဖို့အချိုနဲ့အေးခဲစာတွေစားတောက်တာတွေလျှော့ဖို့အေးမခံဖို့ကိုလည်းကျန်းမာရေးပညာရှင်တွေကသတိပေးထားပါတယ်။မိုးရာသီကာလကလေးငယ်တွေကြားလက်ရှိကူးစက်မှုတွေနဲ့ပတ်သက်လို့ကျန်းမာရေးဌာနဘက်ကလည်းသတိပေးချက်တချို့ထုတ်ပြန်ထားပါတယ်ရှင်။
အဆုတ်လေးပြုံရောင်နာယောဂကြောင့်ရန်ကုန်မြို့ကပုဂ္ဂလိကကြောင့်တချို့ပိတ်တဲ့အကြောင်းမဆူမပြောပြပေးခဲ့တာပါ။မကြခင်ထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိတာမျိုးစောင့်မျှော်ကြည့်ရှုကြပါအောင်ရှင်
။ VOE အစီအစဉ်တွေကိုဗီဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ်။
မင်္ဂလာညချမ်းသောတာရှင်များရှင် View American တန်ရဲ့2023ခုနှစ်ဇူလိုင်လ17ရက်အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ line to meter 32 kHz 933နဲ့9383 line to meter 51 kHz 5885စနေနေ့မှာဆိုရင်တော့ line lab meter 190 kHz 1905တို့ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့အင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကိုမတိုင်ခင်ဆက်သွယ်မြင်မြန်ခံတစ်ခုကိုထုတ်လွှင့်ပေးကြပါမယ်2021ခုနှစ်စစ်တပ်အာဏာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံတွင်တရားလက်လော့ဖမ်းဆီးခံရသူတွေရင်ဆိုင်ရတဲ့ထောင်တွင်းအတွေ့အကြုံတွေနဲ့ပြန်လည်လွတ်မြောက်လာပြီးနောက်ပိုင်းရင်ဆိုင်တွေ့ကြုံရတဲ့အခက်အခဲတွေကိုသုတေသနပြုထားတဲ့အစီရင်ခံစာတစ်စောင်ကိုနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကဒီကနေ့ထုတ်ပြန်လိုက်ပါတယ်ဒီအစီရင်ခံစာနဲ့ပတ်သက်လို့ AAPP ပြောခွင့်တာဝန်ရှိသူကိုမအိတ်ဘတ်ခင်ပြုထွေးကဆက်သွယ်မေးမြန်းထားပါတယ်ရှင
်အခုဒီနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကနေပြီးတော့မှ The Flow of Injustice ဆိုတဲ့နာမည်နဲ့အစီရင်ခံစာတစ်ခုအခုလောလောလတ်လတ်ထုတ်ပြန်လိုက်တာတွေ့ပါတယ်ဆိုတော့ဒီအစီရင်ခံစာကအထက်ကဘယ်လိုအချက်တွေကိုထောက်ပြထားတာပါလဲရှင
်အဓိကတော့အခုလက်ရှိဒီအကျဉ်းသားဆီစီအာနာတိန်နီနောက်ပိုင်းပေါ့နော်ကျွန်တော်တို့ဒီအကျဉ်းထောင်အခြေအနေတွေကိုကျွန်တော်တို့တောက်လျှောက်ဆက်မပြတ်ကျွန်တော်တို့လေ့လာခဲ့တယ်နောက်အကျဉ်းထောင်တွေကလွတ်လာတဲ့နိုင်ငံကြီးကျန်းသားဟောင်းနေနဲ့ဆက်သွယ်ပြီးတော့ထောင်အခြေအနေတွေကိုကျွန်တော်တို့ဟိုစုံစမ်းမေးမြန်းတာတွေရှိတယ်နောက်တချို့မီတာစုဝင်နေတချို့တော့ဒီနိုင်ငံကြီးကျန်းသားကိစ္စတွေကိုကူညီပေးနေတယ်ဒီ DK8 လုပ်ပေးနေတဲ့အဖွဲ့တွေဒါမျိုးတွေကျွန်တော်ချိတ်ဆက်ပြီးတော့တို့ရေရှယ်ရတဲ့ information တွေနဲ့သတင်းအချက်အလက်တွေနဲ့ကျွန်တော်တို့အခုဒီအစီအစဉ်ခံစာကိုထုတ်ပြန်တာအဲတော့အစီအစဉ်ခံစာအဓိကဒီလက်ရှိဒီအကျဉ်းထောင်တွေရဲ့အခြေအနေအကျဉ်းထောင်တွေထဲမှာရှိနေတဲ့နိုင်ငံကြီးကျန်းသားတွေရဲ့အခြေအနေတွေကိုကျွန်တော်တို့အဓိကထုတ်ပြန်ပေးရတာဖြစ်ပါတယ်လို့
ဒီအစီအစဉ်ကစားထုတ်ပြန်ထားတဲ့ဒီထုတ်ပြန်ချက်ကိုကျွန်မတွေ့တဲ့နေရာမှာပြောထားတာတခုသတိထားမိပါတယ်ဒီနေ့ခေတ်ကာလမှာကြုံတွေ့နေရတဲ့အခြေအနေကအရင်အစစ်ဆက်ကြုံတွေ့ခဲ့ရတာတွေချက်ကြည့်မယ်ဆိုရင်အဆိုးဆုံးအခြေအနေဆိုပြီးတော့ပြောထားတာကိုတွေ့ရပါတယ်ဘာကြောင့်အဲ့ဒါလို့အဆိုးဆုံးအခြေအနေလို့ပြောနိုင်တာပါလဲရှင
်ကျွန်တော်တို့ဒီနဝဒနာဖတ်လက်ချက်ဒီမှာဒီစေုပ်စုကိုဟိုစန့်ကျင်တဲ့ကြောင့်ဖန်ဆီးခံတယ်ဖန်ဆီးခံစကြဝဠာကိုရောက်တယ်ပေါ့နော်အဲ့ဒီစကြဝဠာရောက်တဲ့ခါမှာကျွန်တော်တို့ဒီပုံစံမျိုးစုံနဲ့နှိမ့်ပန်းနေချက်မျိုးခံကြရတယ်။နှိမ့်ပန်းနေချက်မျိုးမခံရတဲ့နိုင်ငံကျန်းသားဆိုတာမရှိသလောက်ပဲပေါ့နော်။နောက်ဆုံးကျွန်တော်တို့ရဲ့ထွက်ပေါက်ကထောင်ကိုအမြန်ဆုံးပို့ဖို့ပဲဖြစ်တယ်။ထောင်ကိုရောက်ပြီဆိုတော့လည်းကျွန်တော်တို့နှိမ့်ပန်းနေချက်မျိုးတန်ပြီးလွတ်ပြီးကျွန်တော်တို့အတက်တော့မတည်တော့ဘူးဆိုတဲ့ဟာနဲ့ကျွန်တော်ထောင်ကိုပို့ပြီဆိုရင်ကျွန်တော်ကပျော်သွားတယ်ပေါ့။ဒါပေမဲ့အခုခေတ်ကြတော့ထောင်ပို့ရအောင်မှထောင်နဲ့ရောက်ပြီးရအောင်မှဒီလိုမျိုးကျွန်တော်တို့ဟိုအဲ့တော့အတက်မတည်တော့ဘူးဆိုတာမျိုးကိုတွေးလို့မရတော့တဲ့အခြေအနေဖြစ်သွားတယ်။ထောင်ထဲကနေထုတ်ပြီးတော့အပြင်ကိုခေါ်ထုတ်ပြီးတော့တတ်ပြစ်တယ်ဆိုတဲ့ကိစ္စတွေကအခုနောက်ပိုင်းမှာတော်တော်များများကြားလာတယ်။နောက်တစ်ခုကဒီထောင်ထဲရောက်သွားပြီးတဲ့အခါမှာကျွန်တော်တို့ကဒီထောင်ချပြီဆိုတာနဲ့ကျွန်တော်တို့ကဒီမိသားစုနဲ့ထောင်တာတွေ့ပြီးရတယ်။အခုကဒီအာနာသိမ့်ရဲ့နောက်ပိုင်းမှာကျွန်တော်မိသားစုဝင်နေတဲ့ထောင်ဝန်သာတွေ့ခြင်းဆိုတာယနေ့ချိန်ကြီးမရဘူးနော်။ပြီးရခါကျတော့ထောင်နေတဲ့မှာဒီလိုချက်ရှိရှိနဲ့ကိုဒီစိတ်အစုကဒီမနေချင်းသားတွေကိုမြန်မာနေချက်နေတဲ့ကိစ္စတွေကပုံစံမျိုးလိုနဲ့ကြားမရတယ်။ဒါကြောင့်မို့ကျွန်တော်တို့ကဒီအရင်ဆုံးကအခြေအနေကဘာမှမဆိုင်ဘူး။အဲလက်ရှိဒီမောင်းလန်အင်ဆောင်တဲ့စိတ်အစုရဲ့အချင်းထောင်တွေကအရင်ထက်အများကြီးပိုဆိုးရဲဆိုတာကိုကျွန်တော်တို့ဒီထဲမှာ highlight လုပ်ပြီးထောက်ပြထားတာဖြစ်ပါတယ်။
အဲ့တော့ဒီလိုဆိုးဝါးနေတဲ့အခြေအနေတွေကိုရပ်တန့်ဖို့အတွက်အခုချိန်မှာဘယ်လောက်ထိအရေးကြီးနေပါလဲ။ဘာတွေလှုပ်တင်တယ်လဲ။ဒီအစဉ်ကံစာထဲမှာတော့ဘာတွေနဲ့အကြံပြုတိုက်တွန်းထားပါလဲရှင်။
ဟုတ်ကျွန်တော်တို့အဲဒီအစီအစဉ်ခံစားမှာတော့ကျွန်တော်တို့အကြံပြုတိုက်တွန်းချက်၄ခုဟိုထည့်ထားပါတယ်ပေါ့နော်အဓိကတော့ဒီကုလသမဂ္ဂရဲ့နိုင်ငံတကာအဝင်ပိုင်းရဲ့နောက်အာဆီယံအဝင်ပိုင်းရဲ့ကိုကျွန်တော်တို့နိုင်ငံချင်းစာရေးဆက်ပေးဖို့ကျွန်တော်တို့ရင်းရင်းရင်းနဲ့ဒီနိုင်ငံတူရင်းရေးအတွက်ကိုအများဆုံးအကောင့်တွေဖော်ပြီးဖို့ဆိုတဲ့ဟာမျိုးတွေနောက်ကျွန်တော်တို့ဒီထောင်ဝလွတ်လာပြီးတာတောင်မှလွတ်လပ်နေခွင့်မရတဲ့အနေအထားမျိုးတွေအများအားဖြင့်စောင့်ကြည့်ခံရတဲ့အနေအထားမျိုးတွေနဲ့ ဆင်းချရတဲ့အခါမှာဒီနေသက်တွေကိုထပ်ပြီးတင်ဆောင်ရ။ဒီလိုလူတွေရဲ့ဒီဆိုရှယ်ဝဲဖဲနဲ့ပတ်သက်တဲ့ကိစ္စတွေစိုက်ကိုဆိုရှယ်ဆက်ပြုတ်တယ်။ဒါတွေကိုနိုင်ငံတကာအဝင်ဝိုင်းနေနဲ့အကူအညီပေးဖို့ဆိုတာမျိုးတွေကျွန်တော်အချိန်ခံရမှာဖြစ်သွားတာပါ။နောက်တစ်ခုကတော့ဒါကတော့အချိန်ခံရမှာတော့မပါပါဘူး။ကျွန်တော်အနေနဲ့ဒီကပြောချင်တာကအဒီဆေးအဆုမရှိမှသာလင်ကျွန်တော်တို့ပြည
ကိုကြီးဆောင်ရေးပေးကြဖို့ကျွန်တော်တောင်းဆိုလိုပါတော့ဗောနော်မှတ်ခင်ဖြူတွေဆက်သွဲမိမြင်ခဲ့တာပါအင်္ဂါညတဲ့တင်ပြပြကြတဲ့ကတော့တလောက်ပါပဲရှင်အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအရင်ဆုံးတော့အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးကြပါမယ်စကိုင်းတိုင်းအတွင်းကဒေတာဆိုင်ရာ ီးဒေသခံတွေနဲ့စိုက်ပျိုးရေးလုပ်ငန်းတွေကိုပါပါဝင်လုပ်ကိုင်နေကြပါတယ်။ဒီအကြောင်းလေးလာစုံစမ်းထားတဲ့ကိုခေမောင်စိုးမင်းကဒီသတင်းပတ်ရဲ့မြေကြီးဩဇာအစီအစဉ်မှာဒေသဆိုင်ရာပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့ဝင်တွေကိုမေးမြန်းစုစည်းတင်ပြထားပါတယ်ရှင်။
တဲ့ဖေဗူအီလာတရက်စစ်အာဏာသိမ်းပြီးနောက်မြန်မာတနိုင်ငံလုံးငြိမ်းချမ်းစွာအုံကြွဆန့်ကျင်ဆန္ဒပြခဲ့တာကိုအကြမ်းဖက်နှိမ်နင်းခဲ့ပြီးတဲ့နောက်စစ်ကောင်စီကိုစကိုင်းတိုင်းနဲ့ချင်းပြည်နယ်ကပြည်သူတွေကပထမဆုံးရရလက်နဲ့ဆွဲကင်တိုက်ခိုက်ခဲ့ကြပါတယ်။အရင်စစ်အစိုးရအဆက်ဆက်ကလက်နက်ကင်တော်လှန်ရေးတပ်ဖွဲ့တွေမရှိကြတဲ့ချင်းပြည်နယ်တောင်ပိုင်းနဲ့စကိုင်းတိုင်းမှာစစ်ကောင်စီတပ်တွေကိုတူမီအပါအဝင်အိမ်လုံးလက်နက်မျိုးစုံနဲ့တုံ့ပြန်တိုက်ခိုက်ခဲ့တဲ့အတွက်ပြည်တွင်းပြည်ပကမြန်မာတွေရဲ့ထောက်ခံမှုကိုအပြည့်အဝရရှိခဲ့ကြပါတယ်။အဲ့ဒီအတွက်ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ PDF တွေဟာအလူငွေတွေကိုလည်းအဆက်မပြတ်ရရှိကြပြီးလက်နက်ကင်လှုပ်ရှားမှုကိုအဆက်မပြတ်လုပ်နိုင်ကြပါတယ်။ဒါပေမဲ့လည်းပြည်တွင်းပြည်ပကအလူငွေတွေတစ်ခုတည်းနဲ့လက်နက်ကင်လှုပ်ရှားမှုဟာရေရှည်မှရပ်တည်နိုင်ဖို့ခက်ခဲလာတာကိုကြုံမြင်ပြီးအခုအခါမှာတော့စိုက်ပျိုးရေးလုပ်ငန်းတွေကိုပါပူးတွဲလုပ်ကင်လာကြပါတယ်။ဒါနဲ့ပတ်သက်ပြီးချင်းတွင်းမြစ်အောက်ပိုင်းတနေရာကဒေသကာကွယ်ရေးတပ်ဖွဲ့ PDF ကိုဦးဆောင်သူတဦးလည်းဖြစ်တဲ့စကိုင်းတိုင်းဒေသကြီးလွတ်တော်ကဏီမျိုးနယ်ရွေးကောက်ခံလွတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းဝင်းကအခုလိုပြောပါတယ
်။ဒီပရင်ဆွေဖို့ပေါ့နော်အဲ့ဒီဘက်မှာလည်းဒေသခံတောင်သူတွေရဲ့ထွက်ပြေးတဲ့အခါမှာဒီ PDF ရဲဘော်တွေတိုက်ပွဲနားတဲ့အချိန်မှာသူတို့ပူပြီးတော့ဝိုင်းရှင်ပေးတာလို့နောက်စစ်ကောင်စီစစ်ကြောင်းနဲ့နှီးလာတဲ့အခါမှာဒီလေကွက်ကြီးကဒီရွာမှာရှိတဲ့လေရိပ်တဲ့သူတွေအင်အားနဲ့ဘယ်လောက်လို့ဒီရဲဘော်တွေကနေအင်အား190နဲ့ဝိုင်းရှိပေးတာတို့ဒါမျိုးတွေတော့ရှိတာနောက်တခြားအဖွဲ့တွေလည်းအမပဲကြီးလို့ပဲစင်းကုန်လို့ဖွဲ့တယ်ရှိစပားဆိုင်တဲ့အဖွဲ့တွေလည်းရှိတယ်စပားရိပ်တဲ့အဖွဲ့တွေလည်းရှိတယ်ကျွန်တော်တို့ဟိုတခြားတိဏ္ဍာန်တွေစိုက်တာပေါ့အဲဒါကတမျိုးနောက်ဒုတိယတမျိုးကတော့စစ်ဘေးရှောင်ပြည်သူတွေဝိုင်းကူပြီးတော့စပားရိပ်ပေးတာတို့ပဲပောက်ပေးတာတို့ဒါမျိုးတွေဝိုင်းလုတ်ပေးပြီးတော့သူတို့လူတွေလည်းလူပေါ့မလူတွေလည်းပြဿနာရှိပါဘူး။ဝိုင်းကူလုတ်ပေးရပါလေ။တောင်သူတွေကစစ်ဘေးရဲ့ဆောင်ရတဲ့လုံသမားမကော်နိုင်တဲ့လူတွေရှိရင်အဲအဲ့လိုဟာတွေဝိုင်းကူပြီးတော့ရှင်းသိမ့်ပေးတာတော့ကြည်လိုက်တဲ့ထည့်ပေးတာတော့ဒါမျိုးတွေလည်းလုတ်တယ်ပေါ့။အဲ့လိုနှစ်မျိုးလုတ်တယ်။တိုင်ရင်းတွေကကူညီတာအဲ့နှစ်မျိုးရှိရင်ချုပ်ဖွဲ့တွေကတော့ဒါဟိုစိုက်ပျိုးရေးနဲ့မွေးမြူရေးအားသုံးခွန်ဆိုင်လုတ်တဲ့အဖွဲ့အစည်းတွေလည်းရှိတယ်။အဲချို့ကတော့ဒီဟင်းစားလောက်ပေါ့နော်။ဘူးဖေုံရုပ်ဖြန့်ကျင်ပါညာပေါ့နော်။အဲ့လောက်ပဲကိုတိုင်ရင်တစ်ခါလောက်ပဲလုတ်တာရှိတယ်။တချို့လေယာမီတွေပါလိစပေးရှောင်ရင်းနဲ့ဒီဘာကိုပြန်မကတ်တော့လှူထားတဲ့ဟာတွေလေဆိုင်ပြီးတော့တိုက်ရိုက်ခါအတွက်လုပ်တဲ့ဟာတွေလည်းရှိတယ်။ဒီစပေးတင့်တဲ့အတွက်ကြောင့်လေယာမီတွေကတောင်သူတွေလုံးမဲ့သူမရှိတဲ့ဟာတွေရှိတယ်ပေါ့နော်။နောက်တစ်ခုကတော့ဖြစ်စီသွားတဲ့ဟာတွေရှိတယ်။မိရှုသွားစပားကနေမိရှုသွားတဲ့ဟာတွေရှိတယ်။ဘာပဲဖြစ်ဖြစ်ဘလို့ဖြစ်ဖြစ်ပေါ့ရှိတဲ့အချိန်ရတဲ့အချိန်ကိုတော့တော်လိုက်အင်အားစုတရက်အနေနဲ့စိုက်ပျိုးရေးကတော့အဲ့လိုလုပ်တယ်ကျွန်တော်တို့လိုပဲအဖွဲ့နဲ့တစ်ဖွဲ့တွေ့တဲ့အခါမှာအဲ့လိုစိုက်ပျိုးတာတွေအများကြီးရှိချို့ဆိုရင်အားရလောက်တယ်ဧကရိစိုက်ကြတာတွေ့စုစေဧကတော့ငါးဧကတော့ဒါမျိုးတွေရှိတယ်ပေါ့နော်နှစ်ဧက၃ဧကသမားတွေလို့တိုက်ဧကအတွက်လုပ်တယ်နောက်တစ်ဖက်တလန်းကလည်းပဲဒီသူတွေပူကြီးတယ်ပေါ့ကိုလလန်းမီတလောက်ဟိုနိုင်တလောက်ကိုလှုပ်ထားတဲ့လှုပ်တဲ့သဘောလောက်ပဲရှိတယ်ဒါပေမဲ့၈နှစ်ဒီအတွက်တော့ကြုံတင်ပြီးတော့ဒီပြင်ဆင်တာတို့လောက်ကင်တာတို့ဒါမျိုးတွေတော့ရှိတယ်လလန်းမီတလောက်တော့တိုက်ကြပြိုးကြတယ်ပေါ့ချို့ကြလည်းမျိုးခက်ခဲရှိတယ်မျိုးလိုပါတော့ခက်ခဲရှိတဲ့ကာရတော့အဆင်ပြေတဲ့လွယ်တဲ့ဟာကိုကျွန်တော်လှုပ်ကြရတာပေါ့ဟိုအလူရှင်ဆိုတာလည်းအများအားဖြစ်နိုင်ဘူးလေ
အလားတူချင်းတွင်းမြစ်အရှိဘက်ကန်ဒေသမှာစစ်ကောင်စီကိုလက်နက်ကင်တိုက်ခိုက်နေကြတဲ့ဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေဟာလည်းဒေသခံပြည်သူတွေရဲ့စိုက်ပျိုးရေးတွေမှာနိုင်တဲ့လောက်ဝင်ရောက်လုပ်ကင်ကူညီနေကြပါတယ်အဲ့ဒီအတွက်တချို့ပြည်သူတွေကသူတို့ပိုင်ယာခင်းတွေပေါ်မှာစိုက်ပျိုးဖို့ခွင့်ပေးကူညီတာတွေရှိကြပါတယ် ဒါအပြင်ကျေးလက်တွေမှာစိုက်ပျိုးရေးအတွက်လှူသားရှာပါနေတာကိုလည်းတဖက်တလန်းကနေ PDF တွေကဖြည့်ဆည်းကူညီပေးနေကြပြီးရန်ပုံငွေအတွက်လှူအားကယူတာတွေလည်းရှိကြပါတယ်။ဒါနဲ့ပတ်သက်ပြီးလည်းချင်းတွင်းမြစ်အောက်ပိုင်းအရှေ့ဘက်ကန်ကထောက်ပို့တာဝန်ယူထားတဲ့ PDF ရဲဘော်တယောက်ကအခုလိုပြောပါတယ်
အဲ့တော့နောက်ပိုင်းတော့ကြတော့ဘယ်လိုပြောရမလဲအလှူခံနေလို့လည်းမပြီးဘူးဆိုတော့ကြတော့ကိုယ့်ဘက်ကစိုက်ပျိုးရေးပဲရှိရဆိုတော့စိုက်ပျိုးရေးနဲ့လည်းပြန်ပြီးတော်လန်ရေးတွေကိုလောက်ရတာပေါ့စိုက်ပျိုးရေးနဲ့ပတ်သက်ရင်တော့သူတို့အဲ့ပုံမလင်းလင်းလည်းလုံးလို့မရဘူးဗျာဒီတိုင်းရွာဆိုတော့ကြတော့ရွာဘက်တွေမှာအဲ့လိုစိုက်ပျိုးရေးနေနဲ့အဲ့လိုရံမုံငွေရှာတဲ့ဟာတွေအဲ့လိုမျိုးတွေလည်းရှိတယ်ပြီးတော့ကြတော့ကိုယ်ပိုင်အဲ့လိုမျိုးအိုက်ဟာဘက်ကနေလည်းတစ်ခါပြန်ဝင်အောင်ကြက်တွင်နေပါလေရှိတယ်ဗျာကြက်တွင်နေပါလေလောက်တာဆိုတော့ကြတော့အဲ့လို PDF ဖွဲ့ထားလေးကိုအဲ့လိုမျိုးသူတို့ကမျိုးလှူတာတော့အငှားလှူတာပေါ့အဲ့လိုမျိုးလေးလှူတာလည်းရှိတယ်ပတ်စံမလှူနိုင်တဲ့အတွက်လေလှူမှန်ပေါ့ရာမရှိဘူးဆိုတော့ကျတော့လောကနဲ့လှူမယ်ဆိုပဲကျလူလောကနဲ့အဲ့လိုမျိုးလှူတာလေးလည်းရှိတယ်ကြက်တွင်ကာလတော့အဲ့လိုမျိုးတွေရှိတယ်စောပိုင်းတော့ကျွန်တော်ဒီတိုင်းပဲအဲ့ဒီဓာတ်ပုံတွေပါရစားဒီတိုင်း Facebook ပေါ်မှာတော့မှတင်တာတွေရှိတယ်ဗျစောပိုင်းတော့အဲဒီတော်လန်ကြီးကြားလာတယ်အမရပါဗျအဲ့လိုမျိုးအလူခံနေလို့လည်းမပြေဘူးဆိုတော့ကြတော့ဒီတိုင်းကိုကလည်းတပိုင်းတစ်နိုင်အဲ့လိုမျိုးမရှင်းနေပါဘူးမရှိတဲ့အခါအဲ့လိုမျိုးသူတို့ရံမုံငွေရအောင်ဆိုတော့ကြတော့ကိုလိုအားကားနဲ့ကိုပေါ်ရအဲ့လိုတွားပြကြတော့ရံမုံငွေရှာရတဲ့ဟာတွေအဲ့လိုစိုက်ပျိုးရေးတဲမှာလည်းအဲ့လိုရှိတယ်အဲ့ PDF အဖွဲ့ဝင်တွေကပဲရံမုံငွေရှာရတဲ့ဟာတွေအဲ့လိုမျိုးတွေရှိတယ
်အလားတူချင်းပြည်နယ်မှာလည်းတောင်ယာလုပ်ငန်းတွေလုတ်ကင်နိုင်ခြင်းမရှိကြပေမဲ့ချင်းမျိုးသားတပ်ဦး CNF နဲ့ချင်းပြည်သူ့ကာကွယ်ရေး CDF တပ်ဖွဲ့တွေဟာစစ်ကြောင်းထွက်ရာတခြားတောင်ဆောင်တွေမှာဟင်းသီးဟင်းရွက်ခင်းတွေကိုတပိုင်းတနိုင်စိုက်ပျိုးထားကြပါတယ်။တောင်ယာခုတ်စိုက်ပျိုးရင်စစ်ကောင်စီကလေကြောင်းကနေအလွယ်တကူမြင်နိုင်ပြီးတိုက်ခိုက်လာနိုင်တဲ့အတွက်တောင်ဆောင်မထင်မရှားနေရာတွေမှာစိုက်ပျိုးကြတာဖြစ်ပါတယ်။အဲ့ဒီအတွက်စစ်ကြောင်းထွက်ရာမှာဟင်းစားအပြစ်ရိတ်ခါအထောက်အကူဖြစ်စေတယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်ပြီးချင်းမျိုးသားတပ်ဦး CNF အဖွဲ့ကပူတေရကအခုလိုပြောပါတယ်။
အဓိကတော့ဟင်းသီးဟင်းရွက်အတလောက်ပဲအခုလောလောဆယ်နေထားမှာတော့လောက်ကြတယ်ချစ်ချီပြီးမမခေါ်ပဲနဲ့အဲ့ဒီနည်းနည်းအဆင်ပြေတဲ့နေရာမှာရခင်းလိုမျိုးလုပ်ပြီးတော့သူတို့ဟင်းသီးဟင်းရွက်စိုက်ကြတယ်အဲမုံဟင်းခင်းလိုမျိုးပေါ့နော်အဲ့လိုမျိုးပဲတလောလောက်ကြတယ်အဓိကအမုံဟင်းခင်းသူတို့လုံနိုင်ကြတာပေါ့နော်အာလောလောဆယ်စားနိုင်ဖို့အတွက်ပေါ့နော်အဲ့လိုခင်းလေးသူတို့လုံကြတာတော့နေရာတကာမှာတော့အများကြီးရှိတာပေါ့နော်အဓိကတော့ရသူမမြင်နိုင်အောင်တတိလေးပဲလောက်ကြတယ်လုံခြုံရေးရလည်းအဲ့လိုမဖြစ်နိုင်တော့ဘူးအဲတပိုင်တနိုင်ပေါ့နော်အဲ့လိုပဲသူတို့လုပ်ကြတယ်အဓိကတော့ဒီကြောင့်မမြင်နိုင်အောင်လည်းဖြစ်တယ်ပြေလုံလုံခြုံရေးရချင်းချင်းပေါ်ပေါ်မဖြစ်နိုင်အောင်လည်းသူတို့တတိထားကြတာပေါ့နော
်တကယ်တော့စကိုင်းတိုင်းနဲ့ချင်းပြည်နယ်တောင်ပိုင်းဒေသတွေမှာစစ်ကောင်စီကိုလက်နက်ကင်တုံ့ပြန်တော်လှန်ကြတာဟာအများစုကကျေးလက်ဒေသတွေကတောင်သူလယ်သမားတောင်ယာသမားတွေဖြစ်ကြပါတယ်သူတို့တွေဟာလေယာစိုက်ပျိုးရေးတောင်ယာစိုက်ပျိုးရေးတွေကိုစစ်ကောင်စီတပ်တွေရဲ့ရန်ကြောင်ကောင်းကောင်းမပြုတ်လုံနိုင်ကြတော့ပဲနောက်ဆုံးမှရွေးစရာလမ်းမရှိပဲလက်နက်ကင်တော်လှန်ရေးတစ်ခုတည်းကိုပဲရွေးချယ်ခဲ့ကြရတာဖြစ်ပါတယ်အဲ့ဒီအတွက်ရေရှည်ရပ်တည်နိုင်ဖို့အတွက်သူတို့တက်ကြွနဲ့စိုက်ပျိုးရေးကနေရိတ်ခါရရှိရေးလှုပ်ဆောင်နေကြတာဖြစ်ပါတယ်ခင်ဗျာ
မြင့်ကြီးရောစာအစီအစဉ်မှာကိုခင်မောင်စုံမင်းတင်ဆက်ပေးခဲ့တာပါအခုတော့ဆိုရှယ်မီဒီယာပေါ်မှာလူကြည့်များခဲ့တဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုမထုတ်လွှင့်ပေးခင်အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မတစ်ခုကိုထုတ်လွှင့်ပေးကြပါမယ်လစ်တူရေးနီးယားနိုင်ငံဗယ်နီယပ်စ်မြို့မှာကျင်းပမဲ့နေတိုးမဟာမိတ်ထိပ်သီးအစည်းအဝေးပွဲအတွက်စီးရင်မဟာမိတ်အဖွဲ့ဝင်တွေပြင်ဆင်နေတဲ့တစ်ချိန်တည်းမှာအမေရိကန်ပြည်ထောင်စုကတော့အတွဲလိုက်ဆင်ကဲပောက်ကွဲစေတဲ့ကလပ်စတာဘုံးတိတွေယူကရိန်းကိုပို့မဲ့အစီအစဉ်ကိုကောက်ွယ်ပြောဆိုနေပါတယ်လက်တလောမှာတော့ယူကရိန်းဟာနေတိုးမဟာမိတ်အဖွဲ့ဝင်ဖြစ်လာနိုင်ခြင်းမရှိသေးတဲ့အကြောင်း VOA သတင်းတော် Veronica Baldares Iglesias ပြပထားတဲ့သတင်းကိုကိုငင်းညာပြပြပေးပါရှင
်အတွဲလိုက်စင်ကွဲပောက်ကွဲစေတတ်တဲ့ cluster ဘုံသီးတွေဟာစစ်သားအရဲသားမခွဲကြဘဲသေးစေနိုင်တာပါဒါကြောင့်နိုင်ငံပေါင်း100ကျော်ကအသုံးပြုမှုကိုတားမြစ်ထားပါတယ်ရုရှားပေါ်တံပြန်ထိုးစစ်ဆင်နေတဲ့ယူကရိန်းမှာတူလောင်ထားတဲ့လက်နက်ခဲယံကုန်လူနီးပါးဖြစ်နေတာကြောင့်အမေရိကန်အနေနဲ့ဒီလိုဘုံတချို့ကိုပို့ပေးဖို့သဘောတူခဲ့ရတာပါလို့အမေရိကန်မျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကာဘီက ABC ရုပ်သံရဲ့ This Week အစီအစဉ်မှာအခုလိုပြောပါတယ
် We're going to send these additional
cluster ဘုံသီးလေးတွေပါတယ်နောက်ထပ်အမြောက်စနစ်ကျွန်တော်တို့ပို့ပေးမှာပါပုံမှန် 155mm အမြောက်ချီလူနေရတယ်ဖြစ်ပေးဖို့ကျွန်တော်တို့ဘက်ကတိုးပြီးထုတ်လုပ်နေရတဲ့ကွာချက်ကိုဖြစ်ပေးနိုင်မှာပါ
ယူကရိန်းမျိုးပြဒေသတွေမှာကလစတာဘုံသုံးတယ်လို့ဆွဆွဲခံရတဲ့ရုရှားအစိုးရကတော့ဒီလိုပို့ပေးမှာကိုရှုံချလိုက်ပါတယ်။ကလစတာဘုံတွေဟာအရက်သားတွေအတွက်လည်းအန္တရာယ်ရှိတာကိုလူအခွင့်အရေးလှုပ်ရှားသူတွေကထောက်ပြနေပါတယ်။ Democratic အမတ်ဘာဘာရာလီကတော့ဒီလိုစိုးရိမ်တာကို CNN ရုပ်သံမှာအခုလိုပြောပါတ
ယ်။ဒီဘုံသီးတွေကအမြဲတမ်းချက်ချင်းပေါက်ကွဲတာမျိုးမဟုတ်ပါဘူး။ကလေးတွေတက်နှင်းမိပြီးတော့ပေါက်တာမျိုးတွေလည်းဖြစ်နိုင်ပါတယ်။ဒီစည်းကိုတော့ကျမတို့မကြော်သင့်ပါဘူး။
ယူကရိန်းသမ္မတဇလန်စကီကတော့နိုင်ငံတကာအထောက်ပံ့တွေမှာလက်နက်မျိုးစုံရဖို့အရေးကြီးတဲ့အကြောင်း ABC ရုပ်သံနဲ့အင်တာဗျူးမှာထောက်ပြပါတယ
် F16 ဘုဒနစတုပ
် F16 တိုက်လျင်ဒါမှမဟုတ်တခြားကျွန်တော်တို့လိုအပ်တဲ့စစ်လက်နက်အသုံးဆောင်တွေကကျွန်တော်တို့တပ်တွေကိုပို့ပြီးမြန်မြန်ဆန်ဆန်ရွှေ့လျားနိုင်အောင်အသက်တွေပို့ပြီးကယ်နိုင်အောင်နဲ့တပ်ဖွဲ့တွေစစ်မြေပြင်မှာကြမ်းကြမ်းခံနိုင်အောင်အခွင့်အရေးပေးပါလိမ့်မယ
်နေတိုးအဖွဲ့ဝင်တွေလီတိုရေးနီးယားနိုင်ငံမှာတွေ့ဆုံတဲ့အခါလုံးုံကြီးအာမခံချက်ရှင်းရှင်းလင်းလင်းရကျင်တယ်လို့လဲသမရဇလန်စကီကပြောပါတယ်။ယူကရိန်းအနေနဲ့ NATO အဖွဲ့ကိုချက်ချင်းဝင်နိုင်သေးမှမဟုတ်တဲ့အကြောင်းအမေရိကန်သမရဂျိုးဘိုင်ဒန်က CNN ရုပ်သံမှာပြောပါတယ
်။ I don't think there is
ယူကရိန်းကို NATO မိသားစုတွေမှာထည့်သွင်းမဲ့ကိစ္စအခုလိုစစ်ပစ်နေတဲ့ကာလကြီးမှာ NATO မှာမိတ်အဖွဲ့အတွင်သဘောထားတစ်ခုတည်းရှိမယ်လို့ကျွန်တော်မထင်ပါဘူး။ NATO ဘက်ကသတ်မှတ်ချက်အကြီးချင်းအလုံးနဲ့ကိုက်ညီဖို့လုပ်ငန်းစဉ်ကအခြေယူလေ့ရှိပါတယ်။ဒီမိုကရေစီတိဆောက်ရေးကနေတခြားကိစ္စတွေနဲ့အားလုံးခြုံငုံပါဝင်ပါတယ
် Republican Outlook တော်အမတ် Michael McCall ကလည်းအလားတူသဘောမျိုး CNN မှာပြောပါတယ်
သူ
တို့ကအာဏာရှင်နဲ့ဖိနှိပ်အုပ်ချုပ်မှုကိုစန့်ကျင်ပြီးလွတ်လပ်ရေးနဲ့ဒီမိုကရေစီအတွက်တိုက်ပွဲဝင်မယ်ဆိုတာကိုပြသပြီးတာပါသူတို့ဝင်ဝင်ရတဲ့လို့မြင်ပါတယ်ဒါပေမဲ့ NATO အဖွဲ့မှာချက်ချင်းဝင်ဖို့ဆိုတာမျိုးစွဲသွင်းတာမျိုးမလုပ်ဘဲလမ်းမှန်ပေါ်ကိုတင်ပေးဖို့လိုပါတယ်
NATO အဖွဲ့ရဲ့ယူကရိန်းဝင်ဖို့ဘလို့နီးစပ်အောင်လုပ်မလဲဆိုတာမျိုး NATO ထိပ်သီးအစည်းအဝေးမှာဆွေးနွေးဖို့ရှိပါတယ်ခင်ဗျာ
American နိုင်ငံရေးကြောင့်တရင်ဆောင်မအစီအစဉ်မှာကုညင်းညံတင်ဆက်ပေးခဲ့တာပါ View မြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုပြီးခဲ့တဲ့ရက်ပိုင်းတွေအတွင်း Social Media ပေါ်မှာလူကြည့်များခဲ့တဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုပြောပြပေးကြပါတယ်ဂျာမနီနိုင်ငံအနောက်ချမ်း A45 အဝေးပြေးလမ်းကတရားတစင်းကိုဖောက်ခွဲလိုက်ပါတယ်ကမ္ဘာမြေမှာအရွယ်အစားအကြီးဆုံးဒိုင်နိုဆောမျိုးဖြစ်တဲ့ Spine Dinosaur ရုပ်အရိုးစုကိုပထမဆုံးအကြိမ်ပြေး Chicago မြို့ Fields ပြတိုင်မှာပြသထားပါတယ်ဒီလို social media ပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုမအေးတနာကျော်ကစူးစီးတင်ဆက်ပေးထားပါတယ်ရှင
်။ဂျာမနီနိုင်ငံအနောက်ချမ်း A45 အဝေးပြေးလမ်းကတရားတစ်စင်းကိုမေလ9ရက်နေ့ကပဲဖောက်ခွဲလိုက်တာပါ။တရားကအိုဟောင်းနေလို့သက်ဆိုင်ရာကတွက်ချက်စီစဉ်ပြီးတော့ဖောက်ခွဲပစ်လိုက်တာဖြစ်ပါတယ်။တရားဖောက်ခွဲတဲ့ဖြစ်စဉ်ကိုလာပြီးတော့စောင့်ကြည့်တဲ့သူတွေလည်းရှိပါသေး။တရားက453မီတာ၊ပေ1500နီးပါးအရှိရှိပြီးတော့1965ခုနှစ်ကနေ1968ခုနှစ်ထိအချိန်ယူတည်ဆောက်ခဲ့တာဖြစ်ပါသေး။ဒီတရားဖြိုချဖို့ဖောက်ခွဲရေးပစ္စည်း150ကီလိုဂရမ်အသုံးပြုခဲ့ပါသေကမ္ဘာအကြီးဆုံးတားရဲကြီးဖြစ်တဲ့ဒိုင်နိုဆောကြီးပါဟုတ်ပါတယ်ကမ္ဘာမြေမှာအရွယ်အစားအကြီးဆုံးဒိုင်နိုဆောမျိုးဖြစ်တဲ့ Spinosaurus အရိုးစုကိုပထမဦးဆုံးအကြိမ်ဖြစ်တဲ့ရှီကာဂိုမြို့ Field ပြတိုင်းမှာပြသထားတာပါ46ပေအရှိရှိရဲ့ Spinosaurus အရိုးစုကြီးကပြတိုင်းပင်မခန်းမာထဲမှာနေပြီးတော့အပေါ်ကနေပြီးတော့တွဲလောင်းဆွဲထားတာဖြစ်ပါတယ်ဒီအရိုးစုကြီးရဲ့60ရာခိုင်နှုန်းကတကယ့်အရိုးအစ်စ်တွေဖြစ်ပြီးတော့ရှာဖွေတွေ့ရှိသမျှတွေမှာအပြည့်စုံဆုံးရှာတွေ့ထားတဲ့အရိုးစုဖြစ်ပါတယ်။ဒီဒိုင်နိုဆောအမျိုးအစားကထူးခြားပြီးတော့ဥကောင်းခွန်ကလည်းမိချောင်းဥကောင်းခွန်မျိုးဖြစ်တာပါ။ကုန်းနေရင်ဒီဒိုင်နိုဆောမျိုးလို့ယူဆရပြီးတော့အစာရှာတဲ့အခါမှာရေထဲမှာငုပ်ပြီးတော့အစာရှာခဲ့ပုံရတယ်လို့သူတွေဒီတွေကခံမှန်ပါတယ်။ဒီဒိုင်နိုဆောကြီးကလွန်ခဲ့တဲ့နှစ်တန်းပေါင်း100နီးပါးကအာဖရိကမြောက်ပိုင်းဆာဟာရာတဲကန္တရာထဲမှာတူဖို့ရရှိခဲ့တာဖြစ်ပြီးတော့ဒီတနေရာထဲမှာတင်ဒီသမိုင်းမတိုင်မီကာလကြောက်ဖြစ်ရုပ်ချင်းကြီးကိုတွေ့နိုင်တာဖြစ်ပါတယ်။ဒီအရိုးစုကြီးကိုအီတလီမှာပြန်ဆင်ခဲ့ပြီးတော့မူလကတော့မော်ရိုကိုနိုင်ငံကာဆာဘလန်ကာမြို့ကဟက်ဆန်တက္ကသိုလ်မှာထားထားတာဖြစ်ပါတယ်။ဒီဇီကိုဒေါ်လာ2,000,000နီးပါးတန်ကြေးရှိတဲ့ Ferrari ပြိုင်ကားကို လေကိုအုံတုံးလေးတွေနဲ့ဖန်တီးထားတာမေလ16ရက်နေ့မှာတွေ့ရပါတယ်။ကမ္ဘာမှာလူကြီးရောကလေးပါသဘောကျတဲ့လေကိုပလတ်စတစ်အုံတုံးလေးတွေတုံးပြီးတော့ဖန်တီးမှုအသစ်ဖြစ်နေဒေါ်လာတန်းချီတန်ပြိုင်ကားပုံတို့ဖန်တီးလိုက်တာပါ။ Ferrari Monza SP1 အမျိုးအစားပြိုင်ကားတကယ့်ကားအဆင့်နဲ့အချိုးတူလေကိုအုံတုံးလေးတွေနဲ့ဖန်တီးခဲ့ပါတယ်။အလေးချိန် 1.3 လေးတန်ရှိပြီးတော့လက်ခံ steering နဲ့ဘေးတွေကိုတော့ပစ္စည်းအစ်စ်တွေတုံးထားပါတယ်။ကားတစ်စီးလုံးပြီးဖို့လေကိုတုံးလေးပေါင်း 38,630 တုံးခဲ့ရပြီးတော့ချက်သမရနိုင်ငံမှာ339ရက်တနည်းနီးပါအချိန်ယူပြီးတော့ဆောက်လုပ်ခဲ့ရပါတယ်။ဆောက်လုပ်ပြီးတော့လေကို Ferrari ကားကိုတော့ဒိမတ်နိုင်ငံဘေလင်းလေကိုကစားကွင်းမှာပြသထားပါတယ်။ဒီဘေလင်းမြို့ကလက်သမားတို့အစားပြုတည်ထွင်ခဲ့တဲ့လေကိုတုံးလေးတွေတရေတည်ရဲ့မြို့လည်းဖြစ်ပါတယ်။အဲ့လေသမားကတစ်တူတစ္ဆာတွေတုံးပြီးတော့လေကိုရွတ်လို့နောက်တစ်ချိန်မှာနာမည်ကျော်လာမဲ့ကစားစရာဒုံးလေးတွေကိုစတီထွင်ခဲ့တာပါလေကိုဆိုတဲ့စကလုံးကလည်းကောင်းကောင်းကစားပါတေချာကစားပါလို့အဓိပ္ပာယ်ရပါတယ်ကမ္ဘာဈေးအကြီးဆုံးတည့်ရက်သီးတွေပါအိန္ဒိယနိုင်ငံအရှေ့ကျန်းစီလီဂီရီမြို့မှာဈေးရမ်းကြီးတဲ့တည့်ရက်မြို့တွေစိုက်ပျိုးဖြစ်ထွန်းပြီးတော့ပြခဲ့တဲ့ဇွန်လ9ရက်နေ့မှာကျင်းပခဲ့တဲ့ဂီတန်ဂျလီတရက်တီးပွဲတော်မှာပြသခဲ့ပါတယ်။ဂျပန်နိုင်ငံမှာမူရင်းစင်းမြင့်ပေါက်ဖွားတဲ့မီယာဇာကီမျိုးကိုအစွဲပြုပြီးတော့မြို့နယ်မှာမီယာဇာကီတရက်တီးလို့ပဲမှဲခေါ်တာဖြစ်ပါတယ်။ဂျပန်နိုင်ငံကဒီတရက်တီးမျိုးကိုအိန္ဒိယရှေ့ပိုင်းမှာယူပြီးတော့စိုက်ပျိုးတာပါ။တရက်စိုက်ပျိုးသူတူကဘင်္ဂလားဒေ့ရှ်နိုင်ငံကနေသူတို့အိန္ဒိယကိုမျိုးယူလာပြီးတော့ခိုင်းဆက်တဲ့နည်းနဲ့အစမ်းသဘောစိုက်ပျိုးကြည့်ခဲ့တာမှာအတီးတော်တော်အောင်တဲ့အတွက်သူလည်းအံ့ဩခဲ့ရပါတယ်။တရက်တီးအလေးချိန် 1 kg ကိုဒေါ်လာ 1,200 မြန်မာငွေနဲ့ဆိုရင်တော့ကာလာပေါင်စင်း 7,25 သိန်းကျော်ဈေးရှိပါတယ်။ဒီတရက်တီးရဲ့အယောင်ကတော့အနီအသားကခရမ်လိုမျိုးနူးညံ့ပြီးတော့အရသာကချိုပါတယ်။တခြားတရက်တီးမျိုးကွဲအများပြလဲဒီပွဲတော်မှာပြသထားပြီးတော့လာလေတဲ့သူတွေအမိစားချင်နိုင်ပါတယ်။
social media ပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုမအေးသနာကျော်ကစူးစီးတင်ဆက်ပေးခဲ့တာပါအခုတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုအလှည့်ပေးကြရအောင်ပါ Hollywood ဆွဲဆောင်ရအမှုပညာရှင်ကြီး Frank Sinatra နေထိုင်သွားခဲ့တဲ့ California ပြည်နယ်ကစံအင်ကြီးစီကိုမဆူမြတ်မွန်ကကမ္ဘာတစ်လွှာခီးသွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင်
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ထဲမှာရှိတဲ့ Palm Springs တဲကာနာရရဲမှာအင်မတန်ကြော်ကြားတဲ့အိမ်ခြံဝင်းကြီးတစ်ခုရှိပါတယ်။20ရာစုမှာအထင်ရှားဆုံး Hollywood ဆွဲဆောင်ရအမှုပညာရှင်ကြီးတစ်ယောက်ဖြစ်တဲ့ Frank Sinatra စိတ်ကြိုက်ပုံစံဆောက်ပြီးနေသွားတဲ့ Twin Palms ထန်းနပင်ဆန်အိမ်ကြီးကကမ္ဘာတစ်ဝန်းခီးသွားတွေတကူးတကလာကြည့်ကြရတဲ့အိမ်ကြီးဖြစ်ပါတယ်။ My Way, New York စတဲ့ဒီကနေ့အထိကြော်ကြားနေတဲ့တေးသချင်းပေါင်းမြောက်များစွာကိုတည်ဆိုခဲ့သူ Ocean's 11Guys and Dolls, High Society တို့အပါအဝင်လူကြိုက်များအောင်မြင်တဲ့ Hollywood ရုပ်ရှင်ကားပေါင်းများစွာထဲမှာတရုတ်ဆောင်ခဲ့သူအဆိုတော်မင်းသားကြီး Frank Sinatra ဘလို့နေထိုင်သွားခဲ့တယ်လဲဆိုတာကိုသိကျင်တဲ့သူတွေဆိုရင်တော့ Twin Palms စံအိမ်ကြီးမှာယာယီငှားနေလို့ရပါတယ် Frank Sinatra ရဲ့အမာခံပရိသတ်တွေငွေကြေးတက်နိုင်သူတွေကြော်ကြားသူတွေကြားမှာရေပန်းစားလာတဲ့အပန်းဖြေငှားနေစရာအိမ်ကြီးလည်းဖြစ်ပါတယ်အမှုပညာကြီးဒေါ်လာသန်းချီစပြီးတော့ရတဲ့အချိန်မှာ Frank Sinatra ကစိတ်ကြိုက်အိမ်ဆောင်နေဖို့သူကိုယ်တိုင်တဲကနာရရဲမှနေရာရွေးချယ်ခဲ့တာဖြစ်ပါတယ
် One of the great aspects of this house is that Frank Sinatra
ဒီအိမ်ကြီးအထူးကြနေတဲ့အချက်တစ်ခုကတော့ Frank Sinatra ကမြေဝယ်ပြီးသူ့စိတ်ကြိုက်အိမ်ကြီးကိုစောက်ခဲ့တဲ့အချက်ပါမြေဝယ်ဖို့သူ့ကိုယ်ပိုင်လေရင်ပေါ်ကနေလက်ကြည့်ရင်းကကဲ့ရဲ့ပေါက်နေတဲ့ထန်းပင်နှစ်ပင်ကိုသွားတွေ့တော့အရန်သဘောကျသွားပြီးတော့ဒီနေရာမှာအိမ်ဆောင်မယ်လို့သူဆုံးဖြတ်တာပါပဲအခုထိလည်းအိမ်နောက်မှာအဲ့ဒီထန်းပင်နှစ်ပင်ရှိနေတော့မှဒီထမ်းပင်တွေကိုသဘောကျပြီးသူမြေနှစ်ကွက်ဝယ်လိုက်တာတစ်ကွက်မှာရေကူးကန်ဆောက်တယ်နောက်တစ်ကွက်မှာအိမ်ဆောက်ခဲ့တာပဲဗ
ျစတူယန်ပေ4500ပတ်လည်အကျဲ Twin Palms စံအိမ်ဝင်းကြီးထဲမှာ18ရာစု Georgian ဘီတုကလက်ရပုံစံမျိုးအိတ်ခန်း၄ခန်းရေချိုးခန်း9ခန်းနဲ့စံတရားပုံစံရေကူးကန်ကြီးတစ်ခုကိုအဆိုတော်မင်းသားကြီး Frank Sinatra ကိုယ်တိုင်ရွေးချယ်ဆောက်ခဲ့တာဖြစ်ပါတယ်ပင်မအိတ်ခန်းကြီးကိုလည်းသူကိုယ်တိုင်ဒီဇိုင်းဆွဲခဲ့တာပါ1948ခုနှစ်တုန်းကဒေါ်လာ300,000,000လောက်အကုန်ကျခံဆောက်ခဲ့တဲ့အိမ်ကြီးမှာ1948ခုနှစ်ကနေ1958ခုနှစ်အထိဆနာထရာနေထိုင်သွားခဲ့ပါတယ်
He wanted a Georgian styled house. He was very knowledgeable of architecture, loved art.
သူက Georgian ပုံစံမျိုးအိမ်ကိုစောက်ချင်တာ။ပြည်သူကလေယာဉ်အကြောင်းလေးတော်တော်ကိုသိတယ်။စိတ်ဝင်စားပုံလေးရတယ်။ပြည်သူကတွေကသူ့ကို Georgian အိမ်ပုံစံတစ်ခု contemporary အိမ်ပုံစံတစ်ခုပြတယ်။အဲ့ဒီချိန်တုန်းကသိခက်စားနေတဲ့အိမ်ပုံစံတွေကိုပြတယ်။အဲ့ဒီကသူ့ရဲ့ဇနီး Eva Gardner နဲ့သူတို့က Georgian ပုံစံကိုရွေးခဲ့ကြတာ။တော်တော်ကြာကြာလေးဒီမှာနေသွားကြတယ်။တကယ့်ကိုတဲကန်နိုင်ရကြီးတဲ့မှာအိမ်ကြီးကိုစောက်ထားတာ။အရှိပဲကြီးကြီးနောက်ပဲကြီးကြီးဘာမှမရှိဘူးလေရင်ပြည်လန်းတစ်ခုပဲအနားမှာရှိတယ် Frank အိမ်မှာရက်လာတော့ဖို့ကိုလေရင်ပြန်တဲ့ကိုလာတဲကန်နိုင်ရကိုလမ်းလျှောက်ဖြတ်ပြီးတော့ရောက်အောင်လာတာမျိုးပ
ါလက်ရှိအိမ်ပိုင်ရှင်က Frank Sinatra နေသွားတဲ့အတိုင်းခြေရလက်ရမပြတ်ထားတဲ့အပြင်သူသုံးဆွဲခဲ့တဲ့အမှတ်တရပစ္စည်းတွေကိုတောင်မှထပ်ဆောင်ထည့်ထားပါသေးတယ်ဒီအိမ်ကြီးမှာထူးထူးခြားခြားတွေ့ရနိုင်တာက Sinatra ပိုင် Valentino မူလအတန်သွင်းပစ္စည်းတွေသူ့အလိုအလျောက်တီးခတ်နိုင်တဲ့ဆန်ရကြီးတစ်လုံးနဲ့ရှေးခေတ်လက်ရာပရိဘောဂါတွေဖြစ်ကြပါရယ် Frank Sinatra ကိုယ်တိုင်1985ခုနှစ်မှာရေးဆွဲခဲ့တဲ့ပကြီကားတစ်ချက်ကိုလည်းမြင်ရမှာပါမျက်နှာဈေးကန်ထဲမှာမြင်နေရတဲ့အကြောင်းကတော့ Sinatra နဲ့ဇနီးတဲ့ Eva တို့1958ခုနှစ်မှာမကွဲခင်ရန်ဖြစ်ကြတော့ရှမ်ပိန်းပလင်းကို Sinatra ပစ်ပောက်ခဲ့လို့အပ်သွားတာလို့ပြောကြပါရယ်အခုလိုမျိုး Frank Sinatra ရဲ့အငွေ့အသက်တွေရနိုင်တဲ့အိမ်ကြီးမှာငှားနေခြင်းနဲ့ဆိုရင်တော့တညာအတွက်ဒေါ်လာ2600ပေးရမှာဖြစ်ပါတယ်
People often say it's like stepping back in time when they enter the house because of the fixtures and furnishings that we put in.
အင်းမဝင်လိုက်ရင်ဟိုအရင်အချိန်ကိုပြန်ရောက်သွားတယ်လို့ပဲလို့လူတွေခဏခဏပြောကြပါရယ်။ Frank နေသွားခဲ့တဲ့ရုံးကအတိုင်းပရီဘော့ဂါတွေအပြင်စင်တွေကိုမပြောင်းအောင်ကျွန်တော်တို့ထားထားပါရယ်။အဲဒါကြောင့်ရောက်လာသူတွေက Frank ဘယ်လိုနေသွားတယ်လဲဆိုတာကိုခန်းစားကြည့်နိုင်ကြပါရယ်လို့ပြောပါရယ်။တော်တော်များများကပြင်းပြင်းစင်စင်လာတဲ့ညစာစားပွဲမျိုး cocktail party အရက်တောက်ပါတီမျိုးတွေလုပ်ပြီး Frank နေခဲ့ရုံးကပုံစံမျိုးခန်းစားနိုင်ဖို့ပြန်ပြီးတော့ဖန်တီးကြပါရယ
်။အိမ်ငှားမယ်ဆိုရင်အနည်းဆုံး3ရက်ငှားရမှာဖြစ်တယ်လို့ဝင်ဆောင်ကဒေါ်လာ350လဲထပ်ဆောင်းပေးရပါမယ်။ဒါပေမဲ့တချို့ကတော့ Frank Sinatra နေသွားတဲ့အိမ်မှာငှားနေနိုင်တာကိုကတန်လှတယ်လို့ဆိုကြပါရယ
်။ This desert paradise is just that. It's a desert and it's an absolute paradise.
People တေကနာတဲ့ကနိဗ္ဗာန်ဘုံဆိုတာဒီနေရာမှအစ်စ်ပါ။တဲကနေရဖြစ်တဲ့တကယ့်နိဗ္ဗာန်ဘုံတစ်ခုလည်းဖြစ်ပါတယ်။ယာသီဥတုသဘောအလှနဲ့ဘိသူကလေးရတွေကိုခန်းစားခြင်းလို့ကဘာတဝန်းကလူတွေဒီကိုလာနေကြတာဆယ်စုနှစ်တွေနဲ့ချီကြာနေပါပြီ။ဟောလိဝုဒ်အကျော်မော်တွေနာမည်ကြီးတွေအရွယ်ဆုံးနေရာဆုံးကတိတ်ဆိတ်ဝင်စားဖို့ကောင်းတဲ့လူတွေလာတဲကြပါတယ်။ဒီနေရာဟာတကယ့်ကိုဆွဲဆောင်မှုရှိတဲ့ထူးခြားတဲ့နေရာတစ်ခုပါ
။အဆိုတော်မင်းသားကြီး Frank Sinatra ဟာ1998ခုနှစ်အသက်82နှစ်မှာမကွယ်လွန်ခင်အထိနေရာတော်တော်များများမှာနေထိုင်သွားခဲ့တာပါ။ဒါပေမဲ့ Palm Springs က2 Palms ထန်းပင်ဆန်အင်ကြီးကတော့သူကိုယ်တိုင်စိတ်ကြိုက်နေရာရွေးချယ်ဆောက်ပြီးနေထိုင်သွားခဲ့တာကြောင့်ပို့ပြီးတော့ကြော်ကြားလှပါတယ်။ဒီဆန်အင်ဝင်းကြီးကို Palm Springs မြို့ရဲ့အဆင့်7သမိုင်းဝင်နေရာအဖြစ်2011ခုနှစ်တုန်းကပဲသတ်မှတ်ခံခဲ့ရပါတယ်ရှင်။
Frank Sinatra နေထိုင်ခဲ့တဲ့ဆန်အင်ကြီးအကြောင်းကိုမတ်စုမြတ်မွန်တင်ဆက်ပေးခဲ့တဲ့ကဘာတလွားခီးသွားအစီအစဉ်မှာနားဆင်ကြရတာပါ။အင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အင်္ဂါညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့ဒီညရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမတ်ခင်လေးကဆက်ပြီးပြောပြပေးပါမယ်ရှင
်။ရှစ်တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့နိုင်ငံခြားရေးဝန်ကြီးတွေအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုဒီကနေ့ပဲအင်ဒိုနီးရှားနိုင်ငံဂျာကာတာမြို့မှာစတင်ကျင်းပနေပါပြီ။အဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်တဲ့မြန်မာစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးတက်ရောက်တာမတွေ့ရပါဘူး။မြန်မာအရေးအာဆီယံရဲ့ဖြည့်ရှင်းကင်တွယ်မှုတွေမအောင်မမြင်ဖြစ်နေတဲ့အချိန်အာဆီယံနိုင်ငံတချို့နဲ့တရုတ်နိုင်ငံကြားရေပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေဖြစ်နေတဲ့တောင်တရုတ်ပင်လယ်ပြင်မှာတင်းမာမှုတွေနဲ့ဒေသရင်းလက်နက်တပ်ဆင်မှုတွေပေါ်စိုးရိမ်နေတဲ့အကြောင်းထုတ်ဖော်ပြောဆိုမှုတွေရှိနေချိန်မှာအခုလိုနိုင်ငံခြားရေးဝန်ကြီးတွေတွေ့ဆုံကြတာပါ။အိန္ဒိယကမြန်မာကိုစစ်လက်နက်နဲ့နှီးပညာတွေပံ့ပိုးရောင်းချတာတွေလုပ်တာမလုပ်အောင်တားမြစ်ပေးဖို့အတွက်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ပြင်သစ်ခီးစဉ်မတိုင်ခင်သမ္မတအီမန်နျူအယ်မက်ခရွန်ကို Justice for Myanmar အဖွဲ့ကဒီကနေ့တောင်းဆိုလိုက်ပါတယ်။မြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုစောင့်ကြည့်အစီရင်ခံနေတဲ့ GFN အဖွဲ့ရဲ့ထုတ်ပြန်ချက်မှာ2021ခုနှစ်ဖေဖော်ဝါရီလ1ရက်အာဏာသိမ်းပြီးကတည်းကစစ်ကောင်စီလက်အောက်မှာလူပေါင်း 3,900 တေဆုံးခဲ့ပြီဖြစ်ကြောင်းဖော်ပြထားပါတယ်။ဇူလိုင်လ23ရက်24ရက်နေ့ထိလာရောက်မဲ့အိန္ဒိယဝန်ကြီးချုပ်မိုဒီရဲ့ပြင်သစ်ခီးစဉ်တွင်အိန္ဒိယကစစ်လက်နက်ပစ္စည်းတွေနည်းပညာကိုမြန်မာစစ်ကောင်စီကိုဆက်လက်ရောင်းချနေတဲ့အပေါ်ပြင်သစ်ရဲ့စိုးရိမ်မကင်းဖြစ်မှုတွေကိုအလေးပေးပြောဆိုဖိအားပေးဖို့ GMF ကတောင်းဆိုထားတာဖြစ်ပါတယ်ရှင်။
။သတင်းကြေညာကိုမခင်လေးပြောပြသွားတာပါ။အင်္ဂါညရဲ့အစီအစဉ်ကတော့ဒီလောက်ပါပဲရှင်။ဒီနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ရောဘတ်ဘတ်စ်တို့ဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ17:00နာရီမှလည်းတစ်လည်ပြန်နားဆင်နိုင်ပါတယ်။ View American အတန်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ဗီဒီယိုကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးတူပဲတင်ရှိပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးပြည့်ရနေခတ်သိမ်းကင်းငင်တော့လိုရဆန္ဒပြေဝကြပါလိမ့်ရှင်။ကျမလေးပါပါ
This program has come to you from the Voice of America, Washington.